to the Voice of America in Burmese.
Mingla wa shin. 2019 ခုနှစ်ဒီဇင်ဘာလ28ရက်စနေနေ့မနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။သတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူကျွန်တော်ရမထွန်းကြီးညာပေးသွားမှာပါ။American outlet တို့ကသမ္မတ Donald Trump ကိုတရားစွဲဆိုဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာရက်တစ်ပတ်တစ်ပတ်ကျော်လာပြီမဲ့ American အထက်လွှတ်တော်မှာတော့ဒီကိစ္စရှင်းမတူးနောက်မဆုတ်တာဖြစ်နေစေရှိနေပါတယ်။ Kazakhstan နိုင်ငံမှာခီးတဲ့ပေါင်း68ယောက်လိုက်ပါသွားတဲ့လေယာဉ်တစ်စီးပြတ်ကျတာကြောင့်လူ12ယောက်ထက်မနည်းသေဆုံးပြီး54ယောက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။တရုတ်နိုင်ငံမှာတရုတ်နိုင်ငံရဲ့အကြီးဆုံးဒုံးရှင် Long March 5ကိုတတိယအကြိမ်မြောက်အောင်မြင်မြင်လွတ်တော်လိုက်ခဲ့ပါတယ်။တောက်ကြနေ Premier League ပွဲမှာတော့ Man City အသင်းအဝေးမှာအရင်းနှိမ်သွားတာကြောင့်ဒုတိယအဆင့်ပြန်ရဖို့အခွင့်အလမ်းလက်လွတ်သွားခဲ့ပါတယ်။ဒီသတင်းတွေအတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြပါမယ်ခင်ဗျာ
။ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာ NLD ပါတီက2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်နေရာရှင်ပြရာမှာတိုင်းရင်းသားပါတီတွေနဲ့အပေးယူလုပ်မှာမဟုတ်တဲ့အကြောင်းပါတီပြောခွင့်ရကပြောပါတယ်
။အမတ်နေရာတွေနဲ့ပတ်သက်လို့ဒီအပေးယူလုပ်ဆိုနိုင်ငံမျိုးတော့လုပ်မှာမဟုတ်ဘူး။ဒါမဲ့အနာဂတ်မှာဒီမိုကရေစီဖက်ဒရယ်ပြောင်းစုကိုဘယ်လိုပုံစံမျိုးနဲ့ပြီးတော့ဆ
ိုလဲ NLD ပါတီဆုံးဖြတ်ချက်ပေါ်သဘောထားအမြင်တချို့နဲ့အတူနားဆင်ရပါမယ်မြန်မာပြည်ဘက်ကဝင်လာတဲ့မူရစ်စီမှောက်ခုခိုင်းနဲ့ထိုင်းနယ်ခြားဆောင်တပ်တို့ကြာသာပတေးနေ့မနေ့စောကတိုက်ပွဲအကြောင်းနဲ့အတူနောက်ပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်နဲ့တေးလက်ဆောင်တပုတ်ကိုလည်းနားဆင်ကြရမှာပါအခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင်
American outlet တို့ကသမ္မတ Donald Trump ကိုအာဏာအလွဲသုံးစားမှုနဲ့စုံစမ်းစစ်ဆေးမှုကိုနှောက်ယှက်မှုဆိုတဲ့အချက်နှစ်ချက်နဲ့တရားစွဲဆိုဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာရက်တစ်ပတ်တစ်ပတ်ကျော်လာပြီမဲ့ American အထက်လွှတ်တော်မှာတော့ဒီကိစ္စရှင်းပြတော့နောက်မဆုတ်တာဖြစ်နေစေရှိနေပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကဇန်နဝါရီလတဲ့အလရရက်ပြည်ပချင်းကြားနာဆစ်ဆဲမှုတွေလုပ်မယ်လို့ဆိုပေမဲ့ Democrat အမတ်တွေကတော့တက်သေးတွေစင်ခေါ်ဖို့ကိစ္စနဲ့အထောက်အထားတွေရရှိနိုင်ဖို့အတွက်အထက်လွှတ်တော်နဲ့သဘောတူညီချက်တရားရဖို့တောင်းဆိုနေစေဖြစ်ပါတယ်။နောက်ပတ်စလုံးကတော့သမ္မတဟောင်း Bill Clinton ကိုတရားစွဲဆိုအရေးကြီးတဲ့ကဆောင်ရွက်ခဲ့တဲ့ရှေ့ထုံးတန်းစင်လာတွေကိုသူဖယ်နေတယ်လို့အပြန်အလှန်ဆက်ဆွဲနေကြတာပါ။ဒါအပြင်ဒီတရားစွဲတဲ့ကိစ္စမှာသမရအင်ဖြူရောနဲ့ပူးပေါင်းဆောင်ရွက်ပြီးသမရကိုအပြစ်လွတ်ကင်းအောင်လုပ်ဖို့ကြိုးစားသွားမယ်ဆိုတော့ Mitch McConnell ရဲ့စကားကိုလည်း Outlet Democratic အမတ်မြတ်ဒေါသထွက်နေကြပါတယ်။ Mitch McConnell ကတော့သမရကိုတရားစွဲတာဟာနိုင်ငံရေးလုပ်ရဖြစ်စေတခုလို့သာခေါ်ဝေါ်ခဲ့ပြီးသူ့အနေနဲ့ဗက်မလိုက်တဲ့ jury တရားသူကြီးတယောက်အဖြစ်လုံမှာမဟုတ်ဘူးလို့လည်းပြောထားခဲ့ပါတယ်။ဒါကထက်လွတ်တော်အမတ်တယောက်အဖြစ်ကြမ်းတစ်စာကျင်းဆိုထားတဲ့ကိစ္စနဲ့ဆန့်ကျင်နေတယ်လို့လည်းသူ့ကိုဝေဖန်သူတွေကပြောနေကြပါတယ်ခင်ဗျာ။
ဂါဇာစတန်နိုင်ငံမှာလူ68ယောက်ပါသွားတဲ့လေယာဉ်တစ်စင်းတောက်ကြောင်နေအစောပိုင်းကတက်သွားပြီးသိမကြခင်မှာပဲပြတ်ကျတာကြောင့်လူ12ယောက်ထဲမှာနေသေဆုံးပြီး54ယောက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ Back Air လေကြောင်းလိုင်းကခီးတဲ့လေယာဉ်ဟာ LMT နိုင်ငံတကာလေဆိပ်ကနေတက်သွားပြီးတဲ့နောက်ကွန်ကရစ်ခြံစည်ရိုးတစ်ခုနဲ့နှစ်ထပ်အဆောက်အဦတစ်လုံးတို့ကိုဝန်တိုင်းမိခဲ့တယ်လို့ဂါဇာစတန်အရက်ဖက်လေကြောင်းတော်လာရေးကော်မတီကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒေသန္တရအာဏာပိုင်တွေကသေဆုံးသူ15ဦးရှိတယ်လို့အစိုးရပိုင်းကပြောပေမဲ့ဂါဇာစတန်ပြည်ထောင်စုဌာနကအကြောင်းပြချက်မပေးဘဲသေဆုံးသူ12ဦးဆိုပြီးရှော့ချလိုက်တာပါ။လေယာဉ်ခီးစဉ်အမှတ် 1139 ကိုပြန်တန်းတဲ့ Fokker 100လေယာဉ်ဟာအရင်ကအစတာနာလို့ခေါ်တဲ့နူဝါဆူတန်မြို့တော်ကိုသွားဖို့ဒေသဆောင်တော်ချိန်မနက်ပိုင်းမှာစတင်ထွက်ခွာတာဖြစ်ပါတယ်။ဒီလေယာဉ်ပြချက်မှုကိုစုံစမ်းစစ်ဆေးနေချိန်တွင် Back Air Airline ရဲ့ဂါဇာစတန်ကခီးစဉ်တွေအားလုံးကိုချက်ချင်းရပ်လိုက်တယ်လို့အာဏာပိုင်တွေကကြေညာပါတယ်။အလစားလေရင်ဖြစ်တဲ့ဘန်ကာနှလုံးတက် Fokker 100 ဂျက်လေယာဉ်တွေကိုထုတ်လုပ်တဲ့ကုမ္ပဏီဟာ1996ခုနှစ်ကဒီဝါလီခံလိုက်ရပြီးနောက်တစ်နှစ်မှာပဲလေယာဉ်ထုတ်လုပ်တာကိုရပ်ထားခဲ့ပြီးဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းမှာလူကြုံရေးအရာရှိတွေကိုတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်တရားရှိတဲ့ Al-Qaeda အဖွဲ့ဝင်အကြမ်းဖက်သမား9ယောက်ကိုပါကစ္စတန်အကြမ်းဖက်မှုနှိမ်နင်းတိုက်ဖျက်ရေးတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းပါကစ္စတန်အာဏာပိုင်တွေကတောက်ကြာနေကကြေညာခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာပန်ဂျပ်ပြည်နယ်အတွင်းကအယ်ကိုင်ဒါရဲ့ဒေသခံအဖွဲ့တစ်ခုဖြစ်တဲ့အိန္ဒိယတိုက်အယ်ကိုင်ဒါအဖွဲ့ကွဲ AQIS နဲ့ဆက်နွယ်တဲ့မီဒီယာကလပ်စီတစ်ခုနဲ့ငွေကြေးကွန်ရက်တစ်ခုတို့ကိုပြစ်မှတ်ထားစီးနင်းတိုက်ခိုက်ခဲ့တာပါ။ဖမ်းဆီးခံရသူ9ဦးဟာ AQIS အဖွဲ့ရဲ့အရေးပါတဲ့အဖွဲ့ဝင်တွေဖြစ်ပြီးအဖမ်းခံရသူတယောက်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းလှုပ်ရှားနေတဲ့အယ်ကိုင်ဒါစစ်စီရေးတပ်မှုတယောက်ရဲ့အကူလက်ထောက်တယောက်ဖြစ်တယ်လို့လည်းပြည်နယ်အကြမ်းဖက်မှုတပ်ဖွဲ့ရဲ့တိုက်ဖျက်ရေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ကူဂျာရန်ဝါလာမြို့အတွင်းအခုလို screen ရောက်စီးနှင်းတိုက်ခိုက်မှုအတွင်းစကဝတ်တွေအသုံးပြုထားတဲ့ laptop ကွန်ပျူတာတွေနဲ့ mobile လက်ကင်ဖိုးတွေနဲ့အတူပုံနှိပ်ကရိယာတစ်ခုအသေးခံဝတ်စုံတစ်စုံဖောက်ခွဲရေးပစ္စည်းတွေလက်နက်တွေနဲ့ Russia လို့ Kalashnikov rifle ငါးလက်ကြီးစံတွေပတ်စံတွေနဲ့အရေးကြီးတဲ့နေရာတွေပါဝင်တဲ့ပန်းချက်ပြင်းတဲ့မြေပုံတွေကိုလည်းတင်ဆက်ရမိကြတယ်လို့ဆိုပါတယ် AQIS အဖွဲ့ကမကြာသေးခင်ကမှပဲ Karachi မြို့ကနေနေရာရွှေ့ပြောင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
စီးရီးယားဆိုရနဲ့ရုရှားတပ်ဖွဲ့တွေသတင်းနှစ်ပတ်ကြာပုံကျဲတိုက်ခိုက်နေတဲ့စီးရီးယားနောက်မြောက်ပိုင်းကနေတောက်ကြနေကအရသာအနောက်အများထွက်ပြေးကြပြီးအခုဆိုရင်လူပေါင်း 23,500 ဦးရင်ဆုံးထွက်ပြေးနေရပါတယ်။တောင်ပိုင်းအိုင်လစ်ပြည်နယ်ကနေနေအိမ်သုံးဆောင်ပစ္စည်းတွေကိုထရက်ကားတွေပေါ်တင်ပြီးမိသားစုလည်းထွက်ပြေးကြတာဖြစ်ပြီးအများစုကတော့မြောက်ဖက်ဝေဝေကဘေးကင်းတဲ့ဒေသတွေစီဦးတည်သွားကြတာလို့အဲဒီမှာရှိနေတဲ့ AFP သတင်းတော်တယောက်ကပြောပါတယ်။ပြည်တွင်းစစ်တပ်ရှင်းနေကြလာပြီးတဲ့နောက်စီးရီးယားတိုက်ခိုက်တွေထိန်းချုပ်ထားတဲ့နောက်ဆုံးဒေသဖြစ်တဲ့တောင်ဘက်စွန်းကိုဒီဇင်ဘာလလေကစပြီးအစိုးရနဲ့ရုရှားမာမီတပ်ဖွဲ့တွေကအပြင်းထန်ပုံကျဲတိုက်ခိုက်နေတာပါ။ဩဂုလမှာပြစ်ခတ်ရစရေးသဘောတူညီချက်ရခဲ့ပြီးတိုက်ခိုက်မှုလျှော့ချဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားမှာပဲတိုက်ပွဲတွေဆက်ဖြစ်နေပြီးရပ်သားအမြောက်အများသေဆုံးရပြီပါပြီ။မာရက်အယ်နူမန်မျိုးဟာလူမရှိသလောက်ဖြစ်သွားပြီလို့လူသားစာနာမှုဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးယိုအိုချာကပြောပါလေ။အိုက်ဒလစ်တောင်ပိုင်းကနေဒီလာတွင်းထွက်ပြေးသွားသူ80ရာခိုင်နှုန်းကျော်ဟာအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့အိုချာပြောခွင့်ရဒေးဗစ်ဆွန်ဆန်ကတောက်ကြနေမှာပြောပါလေ။အိုက်ဒလစ်ဒေသမှာဆီးရီးယားနိုင်ငံတခြားဒေသတွေကတိုက်ပွဲတွေကြောင့်အိုးရင်စွန်ထွက်ပြေးလာသူအများပြားအပအဝင်လူဦးရေ3,000လောက်ရှိပါတယ်ခင်ဗျာ
VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။နိုင်ငံသားဖြစ်မှုဥပဒေအသစ်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အိန္ဒိယနိုင်ငံတဝန်းပြည်သူတွေလမ်းတွေပေါ်မှာဆန္ဒပြနေတာကြောင့်တောက်ကြနေကအိန္ဒိယအာဏာပိုင်တွေကလုံခြုံရေးတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုခြားထားခဲ့ပြီးအင်တာနက်လိုင်းတွေကိုလည်းဖြတ်တောက်လိုက်ပါတယ်။အဲ့ဒီဥပဒေဟာအိန္ဒိယရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့မွတ်စလင်ဘာသာအများစုကိုးကွယ်တဲ့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကလူနည်းစုတွေအိန္ဒိယနိုင်ငံသားဖြစ်ဖို့လွယ်ကူအောင်လုပ်ထားတဲ့ဥပဒေတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေဟာမွတ်စလင်ဘာသာဝင်တွေကိုစန့်ကျင်ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်တဲ့အပြင်အိန္ဒိယနိုင်ငံဟာဘာသာရေးနဲ့နိုင်ငံရေးခွဲခြားထားတဲ့ secular state ဆိုပြီးအချိန်ကဥပဒေမှာပြဋ္ဌာန်းထားတဲ့အချက်အပေါ်ဟိန္ဒူမျိုးသားရေးဝါဒီဝန်ကြီးချုပ်မော်ဒီအစိုးရရဲ့ထိုးနှက်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့လည်းဝေဖန်သူတွေကဆိုပါတယ်။လူရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာမွတ်စလင်ဘာသာဝင်ဆလေးရာဂိုင်းတွေရှိပါတယ်။လူထောင်ပေါင်းများစွာပါဝင်တဲ့နိုင်ငံတဝန်းဆန္ဒပြမှုတွေတဲ့အခုထိလူ25ယောက်သေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံကထုတ်လုပ်ထားတဲ့အတန်ထက်အစာပေါင်းများစွာမြန်တဲ့ Avangard ဒုံးကျည်လှူရင်တဲ့ဟာတိုက်ပွဲမှာအသုံးပြုနိုင်တဲ့အဆင့်ရောက်သွားပြီလို့ရုရှားကော်ရေးဝန်ကြီးစာဂေးရွှိုင်ကူကသမ္မတဗလာဒီမီယာပူတင်ကိုအစီရင်ခံလိုက်တဲ့အကြောင်း AP သတင်းတပုတ်မှာဖော်ပြထားပါတယ်။အတန်ထက်28စာပူမြန်တဲ့တိုက်ချင်းပြစ်ဒုံးလက်နက်တဲ့ဟာတောက်ကြနေကစားပြီးအသုံးပြုနိုင်တဲ့အဆင့်ကိုရောက်သွားပြီလို့ရုရှားကာကွယ်ရေးဌာနကသမ္မတပူတင်ကိုအစီရင်ခံလိုက်တာကြောင့်ရုရှားရဲ့နျူကလ িয়ার စွမ်းရည်ကိုပိုအားကောင်းသွားစေပြီဖြစ်ပါတယ်။ဒီသမိုင်းဝင်ဖြစ်ထွန်းမှုအပေါ်တနိုင်ငံလုံးနဲ့စစ်ဖက်အတွက်ကျွန်တော်ဂုဏ်ပြုချီးကျူးပါတယ်လို့ထိတ်တန်းစစ်ဖက်ခေါင်းဆောင်တွေနဲ့တယ်လီဖုန်းကနေတဆင့်စီဝေးချိန်တွင်ဝန်ကြီးရွှိုင်ကူးကပြောပါတယ်။ Avangard ဒုံးကျည်လွှတ်ရင်ထုတ်လုပ်မှုကို1959ခုနှစ်ဆိုဗီယက်ပြည်ထောင်စုခေတ်ကပထမဆုံးဂျူဒုလွတ်လွတ်နိုင်ခဲ့တဲ့အချိန်နဲ့နှိုင်းယှဉ်ပြီးဒီပညာပိုင်းတိုးတက်အောင်မြင်မှုတစ်ခုအဖြစ်သမ္မတပူတင်ကပြောထားမှုပါတယ်ရုရှားရဲ့ဒီလက်နက်သစ်နဲ့တရုတ်ကထုတ်လုပ်နေတဲ့အလားတူလက်နက်စနစ်တွေဟာကာကွယ်ရေးဆိုင်ရာမဟာဗျူဟာတွေစဉ်စားရွေးချယ်နေတဲ့အမေရိကန်ပြည်ထောင်စုအတွက်တော့ကောင်းခဲစရာအခြေအနေတွေဖြစ်ပါတယ
်တရုတ်နိုင်ငံရဲ့အကြီးဆုံးဒုံးယင် rocket long match 5ကိုတတိယကြိမ်မြောက်ဖြစ်တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ်ဝမ်ချန်အကဒါယင်ပြလို့ရစကန်ကနေတောက်ကြနေညနေပိုင်းကလွတ်တင်လိုက်ပါတယ်Long March 5-3 လို့အမည်ပေးထားတဲ့ဒုံးရင်းနဲ့အတူအလေးချိန်၈တန်ရှိတဲ့ရှင်ဂျန် 20 နိပညာစံတရေးဂျိုဒူလုံးကိုလည်းတက်ဆောင်ပြစ်လွတ်ခဲ့တာပါဒီဂျိုဒူဟာတရုတ်နိုင်ငံကပြစ်လွတ်ခဲ့တဲ့ဆက်သွယ်ရေးလုပ်ငန်းသုံးဂျိုဒူတွေတဲ့အလေးချိန်အများဆုံးဂျိုဒူတစ်လုံးလည်းဖြစ်ပါတယ်စက္ကန့်ပေါင်း 2,220 ကြာမြင့်ချိန်ပြီးမှတော့ဂျိုဒူဟာချိန်ကိုက်ထားတဲ့ကမ္ဘာပတ်လမ်းကြောင်းတွေကိုရောက်ရှိသွားခဲ့ကြောင်းနဲ့ဒုံးရင်ပြစ်လွတ်မှုအောင်မြင်ကြောင်း Long March 5-3 ဂျိုဒူပြစ်လွတ်ရေးကိုကုကဲရသူအကြီးကဇန်ရှူရွေးကကြေညာခဲ့ပါတယ်ဒီဂျိုဒူအောင်မြင်မြင်ပြစ်လွတ်နိုင်မှုဟာအင်ဂါဂျိုစီကိုဂျူဒူပြစ်လွတ်ရေးလကဘာကနမူနာအပိုင်းအစတွေရယူရေးနဲ့ ကိုပိုင်အာဂတယင်စကန်တခုတိဆောက်ရေးအပါအဝင်နောက်ဆက်တွဲဂျူရီတွေစင်ကဲပစ်လို့ရေးမှာအရေးပါတဲ့အခြေခံအုတ်မြစ်ကိုချမှတ်နိုင်ခဲ့တယ်လို့လည်းဒီအမျိုးသားအာဂတလိလာရေးစီမံခန့်ခွဲမှုဌာန CNSC ရဲ့ဒုတိယညွှန်ကြားမှုဝူယန်ဟွားကပြောပါတယ်အခုလွတ်တင်ခဲ့တဲ့ Xinjiang 20 ဂျိုဒူကို DHF5 လို့ခေါ်တဲ့တရုတ်နိုင်ငံရဲ့ဂျိုဒူလွတ်တင်ရေးမျိုးဆက်သစ်စနစ်အသစ်အတွက်အစမ်းသပ်ပံမှအသုံးပြုမှာဖြစ်ပြီးဆက်သွယ်ရေးနဲ့အတန်းအသင့်လုပ်ငန်းတွေအတွက်လည်းအသုံးပြုမယ်လို့ဝူကပြောပါရခင်ဗျ။
တောက်ချာနေကကစားတဲ့ Wolves နဲ့ Man City တို့ပွဲမှာ Man City အသင်းအဝေးခွင့်မှာရေးနိုင်သွားတာကြောင့်ဒုတိယအဆင့်က Leicester City ကိုဖျောက်ချနိုင်မယ့်အခွင့်အလမ်းလက်လွတ်သွားပါတယ်။ပွဲချိန်12မိနစ်မှာ Man City အသင်းက Morales အနီးကပ်ပြပြီးအထုတ်ခံလိုက်ရတာကြောင့်ပွဲပြီးတဲ့အထိ10ရောင်းနဲ့ကစားပြီးရေးနိုင်သွားတာပါ။Morales အထုတ်ခံရပြီး73မိနစ်အကြာမှာ Sterling ရဲ့ twin goal နဲ့ Man City ကအဖွင့်ကိုရပါတယ်။တခါမိနစ်50မှာလဲ Sterling ရဲ့ twin goal နဲ့ပဲဒုတိယကိုရပြီး2ဂိုးပြတ်နဲ့ဥဆောင်ကစားနေခဲ့ပြီးတဲ့နောက် Ancient Wolves အသင်းကခြေပဂိုးတွေအပြင်အနိုင်ဂိုးကိုပါသွင်းယူသွားတာပါ။ Wolves အတွက်ဂိုးတွေကို55မိနစ်မှာ Traoré, 82မိနစ်မှာ Jimenez နဲ့89မိနစ်မှာ Doherty တို့ကသွင်းယူပေးတာပါ။ Man City ဟာဒီပွဲချင်းနေသွားတာကြောင့်တရေကျယူနဲ့ဒုတိယနေရာရောက်နိုင်မယ့်အခွင့်အလမ်းကိုလက်လွတ်သွားပြီး Leicester နောက်မှာတမှတ်အကွာနဲ့တတိယအဆင့်မှာပဲဆက်ရှိနေပါတယ်။စီအာထေကဆက်ပြီးဥဆောင်နေတဲ့လီဗာပူးအသင်းကတော့ထိပ်အသင်းတွေထဲမှာကစားပွဲတစ်ပွဲရော့နေတဲ့အပြင်ဒုတိယနေရာကလက်စတာကို73မှာဖြတ်ထားပါတယ်။ဒီကနေ့မှာတော့ Brighton နဲ့ Bournemouth, Southampton နဲ့ Crystal Palace, Newcastle နဲ့ Everton, Watford နဲ့ Villa, Norwich နဲ့ Spa, West Ham နဲ့ Leicester, Burnley နဲ့ Manchester United တို့ပွဲစဉ်20ရှင်ပြန်ကစားဖို့ရှိပါတယ်ခင်ဗျာ။ Direct from Washington The Voice
of America VOA စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။2020ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်နေရာတွေအတွက်အပေးအယူလုပ်မှာမဟုတ်တဲ့အကြောင်းပါတီဗဟုအလုပ်မှုဆောင်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်။ဒီလိုဆုံးဖြတ်ချက်အပေါ်မှာဘလို့သဘောထားအမြင်တွေရှိကြတယ်ဆိုတာကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကြာသပတေးနေ့ကကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးကနေ2020ရွေးကောက်ပွဲမှာသူတို့ရဲ့ရည်တည်ချက်ကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တိုင်းရင်းသားပါတီအရင်းနဲ့ပတ်သက်တဲ့ဒီဆုံးဖြတ်ချက်ကိုပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ်
။ပါတီရဲ့မူရတော့ကျွန်တော်တိုင်းရင်းသားပါတီတွေနဲ့ကျွန်တော်အဖွဲ့ချုပ်ကရွေးကောက်ပွဲမှာလွတ်လပ်ပွင့်လင်းစွာဝင်ရောက်ရှိကြရပါမယ်။ဒီလိုလူလူကကျွန်တော်အဆုံးဖြတ်ပြီးလို့လွတ်တော်တွင်ရောက်လာတဲ့အခါမှာတော့ဒီမိုကရေစီဖွဲ့စည်းပြည်ထောင်စုကိုအတူလက်တွဲပြီးတော့တောက်ခဲ့ကြပါမယ်ကျွန်တော်ဒီလိုပဲထားပါတယ်အမတ်နေရာတွေနဲ့ပတ်သက်လို့အပိယူလို့နိုင်ငံမျိုးတော့လုံးဝမဟုတ်ဘူးဒါပေမဲ့အနာဂတ်မှာဒီမိုကရေစီဖွဲ့စည်းပြည်ထောင်စုကိုဘယ်လိုပုံစံမျိုးနဲ့တည်ဆောက်ချင်လဲဆိုတဲ့အပိုင်းမှာကျွန်တော်တို့သဘောထားအမြင်မျိုးကိုဖလှယ်ကြမှာဖြစ်ပါတယ်
တိုင်းရင်းသားပါတီအတော်များများကတော့စစ်ဆိုးကလက်အောက်မှာအတူတကွပူးပေါင်းဆောင်ရွက်ခဲ့ပေမဲ့အာဏာရလာတဲ့နောက်ပိုင်းမှာ NLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့ကင်းကွာခဲ့ကြောင်းရှုမြင်ကြပါတယ်။လက်ရှိ NLD ပါတီရဲ့ဆုံးဖြတ်ချက်အပေါ်မှာတော့မွန်ညင်ညွေးပါတီရဲ့တွဲဖက်တွင်းမှုတူဖြစ်တဲ့နိုင်ဆိုးမြင့်ကအခုလိုပြောပါတယ
်။ NLD ကကျွန်တော်တို့90ပြည်တဲ့နောက်ပိုင်းကျွန်တော်တို့တိုင်းရင်းသားတွေဝန်းရံပေးတာတို့တော့ကောင်းစုကြည့်တော့ပြင်းပြုတ်လောက်ခဲ့ကြတော့ဗျာတရှိသူအနာရပြီးနောက်ပိုင်းနောက်ထပ်တိုင်းသားတွေနဲ့တွေ့ဆုံမှုရင်းနှီးတဲ့လက္ခဏာပေါ့ဗျာတခုမှမပြခင်ဘူးလေအဲဒါကြောင့်မို့ကျွန်တော်တို့ကအနာဒီယာပြောင်းသွားပြီဆိုတော့ကျွန်တော်တို့ကကောက်ချက်ချတော့ဗျာ1990ရက်လက်ကလေးနေ့လက်တွဲခဲ့ကြတဲ့ UNLD နဲ့ပေါ့ဗျာဒီ UNLD နဲ့တဆိုင်မှာ CRPD လုံးနဲ့ကျွန်တော်ဝန်းရံခဲ့တယ်ဒါတည်းရှိခဲ့တဲ့သမိုင်းတွေမှာဒီမျိုးသားညာစစ်ရေးဆိုတဲ့ကောင်းတဲ့တခုတည်းနဲ့ကျွန်တော်တိုင်းသားအလုပ်ဖြစ်ခဲ့တယ်ဆိုတော့ဒါတိအမြင်လက်ဖြစ်ပေါ်ဗျာကျွန်တော်တို့အပြန်အလှန်ပြိမှပြုတ်လို့ရှိတဲ့လေယူဆတယ်ပေါ့ဗျာ
နိုင်ငံရေးလေးလာတုံးသက်သူဥမမောင်ဆိုကတော့
တကယ်တမ်းကျွန်တော်ကဖယ်ဖယ်လို့ပြောနေတယ်ဆိုရှင်ပြည်နယ်ပြည်မှာတိုင်းရင်းသားပါတီရဲ့အခန့်ကဏ္ဍကိုအတိမတ်ပြုတ်ဖို့ရတယ်တိုင်းရင်းသားပါတီတွေနဲ့လက်တွဲလုပ်လို့ဖွယ်ရတယ်ပြစ်ဆင်ထားဖို့လိုအပ်တယ်လို့ထင်တယ်ဒီအဲဒီဒေါ်အောင်ဆန်းစုကြည်လည်းပြောဥစားပဲဒီခွန်ကောက်ခွေဇန်ဇာတာခွေဆက်စီဘောဘောပြာနော်ဒီဒီအထွေရနာခွေနဲ့ပတ်သက်ပြီး favorite queen တွေပြောဥတွေသူတို့နေတဲ့သဘောထားရှိတယ်ဆိုလို့ရှိရင်တန်သာပါတီတွေခန့်ခန့်ငန်နာကိုလေးနဲ့ထားစဉ်းစားပြီးတော့တန်သာပါတီနဲ့အာနာခွေယူဖို့ပေါ့ဒါကိုလေးထက်ထားလို့ရတယ်မဟုတ်ဘဲနဲ့ဘိုးချုပ်ကမစနစ်ကြီးပဲအပေါ်ကပဲသွားမယ်ဆိုလို့ရှိရင်တော့တန်သာပါတီနဲ့စတိုင်ရင်ကောင်းမှာမဟုတ်ဘူးဒီ2020ရွေးကောက်ပွဲလာလာလည်းပဲတန်ရာပါတီတွေနဲ့ NLD နဲ့အပြိုင်ဖြစ်လာလိမ့်မယ်
2020ရွေးကောက်ပွဲအကြိုကာလမှာတော့ကချင်မွန်ချင်းကရင်စတဲ့ပါတီတွေကလည်းရွေးကောက်ပွဲမှာမဲမကွဲရအောင်ရည်ရွယ်ပြီးပြည်내အလိုက်လူမျိုးတူပါတီတွေကိုစုဖွဲ့ပေါင်းစည်းတာတွေရှိခဲ့ပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုထိုင်းမြန်မာနယ်စပ်ကမူရင်မှောင်ကိုရီအရေးဘက်ကိုလည်းအလဲပေးကြပါတယ်။ထိုင်းမြန်မာနယ်စပ်တာချီလိတ်တစ်ဖက်ကမှမြန်မာနိုင်ငံဘက်ကလို့ဆိုတဲ့မူရစ်စီဂိုင်းဝင်တွေနဲ့ထိုင်းနယ်ခြားဆောင်တပ်တို့ကြားကြာသပတေးနေ့မနေ့လင်းအားကြီးအချိန်ကတိုက်ပွဲဖြစ်ပြီးမူရစ်မှောင်ခိုနှစ်ဦးသေဆုံးပြီးတော့ကာလတံပိုးဘတ်တန်300လောက်တန်ကြီးရှိတဲ့မူရစ်စီတွေဖမ်းမိလိုက်ပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါရရှင်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်မြို့မင်တန်တိုက်ကျေးရွာအုပ်စုတစ်အနီးကိုဝင်ရောက်လာတဲ့မူရစ်ဂိုင်းဝင်20ခန့်နဲ့ထိုင်းနယ်ခြားဆောင်တပ်ရင်အမှတ်နှစ်တို့ဟာဒီဇင်ဘာလ28ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါအမှတ်3ဒေသစစ်ဒေသမှူးဒုဗိုလ်ချုပ်စုပချော့ထဝက်ဖီရက်ချိုင်းကဦးဆောင်ပြီးထိုင်းဘာသာနဲ့အခုလိုသတင်းစာရှင်းလင်းသွားခဲ့ပါတယ
်ประมาณ20คนนะครับไม่ต่ำกว่า20คนถ้าเมื่อฝ่ายเราแสดงตัวขอ
ထိုင်းနယ်ခြားဆောင်တပ်ကရခိုင်နာကိုမူရင်မှောက်ကိုသမားတွေကစတင်ပြီးပစ်ခတ်ခဲ့တာပါမူရီမောင်ကိုသမား20လောက်နဲ့ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်မူရီမောင်ကိုသမား2ဦးသေဆုံးခဲ့ပြီးအိုက်စ်လို့ခေါ်တဲ့မူရီစေဝါတွေဖမ်းမိခဲ့ပါတယ်။မူရီမောင်ကိုသမားတွေကြောပိုးပြီးတယ်ဆောင်လာတဲ့ဆာလာအိတ်တလုံးချင်းစီမှာအိုက်စ်လို့ခေါ်တဲ့မူရီစေဝါကီလို30စီပါဝင်ပြီးအိတ်ပေါင်း20အတွင်းမှာတော့အိုက်စ်မူရီစေဝါကီလို600ပါဝင်တာပါ။အခုဖြစ်ပွားခဲ့တဲ့နေရာဟာမြန်မာနယ်ကြားနဲ့ကီလိုမီတာ300ပဲကွာဝေးပါတယ်။2020နှစ်သစ်ကာလမှာမူရစ်စေဝါးတွေအလုံးရင်းနဲ့ဝင်လာတော့မယ်ဆိုတဲ့ကြိုတင်သတင်းရတာကြောင့်ထိုင်းနယ်ခြားဆောင်တပ်ဟာသတိနဲ့စောင့်ကြည့်နေကြတာပါ။မူရစ်မှောင်ကိုသမားတွေဟာတာချီလိမ့်နဲ့မျက်နှာချင်းဆိုင်မဲဆိုင်မြို့အနီးကထိုင်းမြန်မာနှစ်နိုင်ငံနယ်ခြားဆောင်တပ်တွေမျက်နှာချင်းဆိုင်ထားတဲ့နယ်ခြားမြင့်ကနေမဲဆိုင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုဝင်လာကြတာဖြစ်တယ်လို့လည်းထိုင်းနယ်ခြားဆောင်တပ်ကဆိုပါတယ်။6လအတွင်းမှာတော့ထိုင်းနယ်ခြားဆောင်တပ်တွေနဲ့မူရစ်မှောင်ကိုသမားတွေဟာတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပါတယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်2019ခုနှစ်အတွင်းလန်ဒန်မြို့မှာကျင်းပခဲ့တဲ့မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ NATO ထိပ်သီးအစည်းအဝေးရဲ့အထူးခြားဆုံးအချက်ကတော့တရုတ်နိုင်ငံကိုမဟာဗျူဟဟာအယစိန်ခေါ်မှုတစ်ခုအဖြစ်တရားဝင်သတ်မှတ်လိုက်တာပဲဖြစ်ပါတယ်တရုတ်နိုင်ငံဟာ Huawei နီးပညာကုမ္ပဏီကြီးကနေတဆင့်ကမ္ဘာအဆင့်မြင့်နီးပညာလောကကိုလွှမ်းမိုးဖို့ကြိုးစားနေတယ်လို့အမေရိကန်နဲ့လည်းစီရေးအယရှင်နိုင်အောင်ကြိုးပမ်းနေပြီး BRI ကမ္ဘာလမ်းစီမံကိန်းနဲ့ကမ္ဘာပြည်သူအများစုကိုထိတွေ့မှုရအောင်လုပ်နေတယ်လို့NATO အဖွဲ့ဝင်တွေကယူဆထားကြပါတယ် VOA သတင်းတောက် Jella Di Franchi က NATO အဖွဲ့စစ်ဦးစီးချုပ်ဟောင်းနှစ်ယောက်နဲ့ဆွေးနွေးထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်မြောက်အတ္တလန္တိစာချုပ်အဖွဲ့ NATO ဟာကမ္ဘာသမိုင်းမှာတမ္ပဏိအရှိကြဆုံးနဲ့အထူးရောက်ဆုံးမဟာမိတ်အဖွဲ့ဖြစ်ပါတယ်2019ခုနှစ်လန်ဒန်မှာလုပ်တဲ့အဲ့ဒီမဟာမိတ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးပွဲမှာတော့တရုတ်နိုင်ငံဟာဒီကမ္ဘာလုံးအတိုင်းအတာအရာဒီမဟာမိတ်အဖွဲ့ကြီးကိုမဟာဗျူဟာရရှင်းပြလာနေပြီဆိုတာကိုအဖွဲ့ဝင်တွေတသဘောတည်းလက်ခံလာခဲ့ကြပါတယ်။ NATO အဖွဲ့ရဲ့စစ်ဦးစီးချုပ်ဟောင်းတဦးဖြစ်သူဗိုလ်ချုပ်ကြီး James Jones ရဲ့အဆိုအရလက်ရှိတရုတ်နိုင်ငံဟာ Soviet Union အစွန်းထက်ဆုံးအချိန်ကတည်းကပို့လို့တောင်အင်အားကြီးမားနေတယ်လို့ဆိုပါတယ်
။ They are pursuing a strategic goal of dominance of their over their people for sure.
တရုတ်ရဲ့မဟာဗျူဟာရည်မှန်းချက်ကသူ့ပြည်သူတွေပေါ်လွှမ်းမိုးထားဖို့ဆိုတာလုံးဝအုတ်သုံးသေးကြသလိုကမ္ဘာကြီးကိုလည်းသူတို့လွှမ်းမိုးနိုင်ကြမြလွှမ်းမိုးနိုင်ဖို့ပါပဲသူတို့ကဒါကိုတိတ်ပပနဲ့နဲ့နဲ့လှုပ်ဆောင်နေကြမှာအရင်းရှင်နီးစနစ်တွေကိုသုံးပြီးကျွန်တော်တို့ရဲ့စီးပွားရေးတွေမှာယင်းနှိမ့်နှံမှုနဲ့ထိုးဖောက်ဝင်ရောက်နေပါတယ်ဒီချိန်ထဲမှာပဲစိုက်ဘာလုံခြုံရေးတရှိုးလုပ်တာတွေနဲ့ညာနာပစ္စည်းခိုးယူတာတွေကိုပြိုင်ဘက်မရှိထိထိရောက်ရောက်လှုပ်ဆောင်နေပါတယ်
တရုတ်နည်းပညာကုမ္ပဏီ Huawei ရဲ့အကူအညီနဲ့21ရာစု Digital အဆောက်အုံအခြေခံတစ်ခုလုံးကိုသိမ်းယူဖို့တရုတ်တို့ကြံစည်ထားပါတယ်။ဒီအခြေအနေကိုအသုံးချပြီးဒီနေ့မှာတရုတ်တို့ American နဲ့သူ့ရဲ့မဟာမိတ်တွေအပေါ်အထမနီးနဲ့အသာစီးရအောင်လုပ်လိမ့်မယ်လို့လည်းဗိုလ်ချုပ်ကြီး Jones က Hawking ထုတ်ပါတယ
်။ An organization like NATO absolutely has to have a secure system in order to be viable. You can't have
NATO လို့ဖွဲ့ကြီးဆက်ပြီးရှင်သန်နိုင်ဖို့လုံခြုံရေးစနစ်တစ်ခုရှိရပါမယ်။နိုင်ငံ10နိုင်ငံက Huawei ကိုသုံးနေချိန်မှာနိုင်ငံ20ကတခြားဟာကိုသုံးနေတာမျိုးဖြစ်နေလို့မရပါဘူး။ကျွန်တော်အခုလိုအာဒီတပြင်းပြင်းနဲ့အသေးအတန်ပြောနေရတာကဒါကအခုကိုဖြစ်နေလို့ပါ။နောက်10နှစ်မှဖြစ်မှာကိုကျွန်တော်ပြောနေတာမဟုတ်ဘူးနော်။အခုဖြစ်နေတာကိုပြောနေတာ
။ 5G ကိုအုပ်စိုးရမယ်ပြိုင်ပွဲဟာအနုပြုဘုံကိုထုတ်လုပ်နိုင်တာနဲ့လက်ကဘာကိုလူလွတ်နိုင်တာမျိုးလို့သိအရေးပါလာတယ်လို့လည်းဗိုလ်ချုပ်ကြီး Jones ကပြောပါရယ်။ နေတူအဖွဲ့ရဲ့တခြားစစ်ဦးစီးချုပ်ဟောင်းတယောက်ဖြစ်တဲ့ဗိုလ်ချုပ်ကြီးဝက်စလီကလာခ်ရဲ့အမည်ကလည်းဗိုလ်ချုပ်ကြီးဂျုံဆက်သိမ့်မကွာလှပါဘူ
း China's a rising power China's got 4 times the population of the United States it's got a middle class that's larger than the entire
တရုတ်နိုင်ငံကအင်အားကြီးထွားလာနေတဲ့နိုင်ငံဖြစ်ပါတယ်အမေရိကန်တဲ့လူဦးရေ၄ဆပိုများပါတယ်တရုတ်လူလက်တန်းစားအရေးအတွက်ကအမေရိကန်လူဦးရေတရက်လုံးထက်ပိုများပါတယ်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံရဲ့ခြားနှီးပညာကိုတရုတ်နိုင်ငံကဆွန်းဆွန်းတမန်ရယူနိုင်ခဲ့ပါတယ
်နောက်ကြုံတွေ့ရမယ့်အနေရကိုလျှော့ချနိုင်ဖို့နေတိုးအဖွဲ့အနေနဲ့တရုတ်နိုင်ငံကကမ္ဘာကြီးကိုလွှမ်းမိုးဖို့စူးစမ်းနေတာကိုကာကွယ်နိုင်မယ့်အစီအစဉ်တစ်ခုရှိရလိမ့်မယ်လို့လည်းဗိုလ်ချုပ်ကြီးကလာခ်ကထောက်ပြပါတယ်
Doesn't do any good for the United States to put pressure on China with regard to technology and then have Germany or France or Britain or some other
ဒီပညာနဲ့ပတ်သက်ပြီးအမေရိကန်တနိုင်ငံတည်းကဖိအားပေးနေခြင်းမှာပြင်သစ်နဲ့ဂျာမနီလိုအခြားမဟာမိတ်တွေကတရုတ်ကိုနီးပညာတွေဆက်ရောင်းချနိုင်မယ်ဆိုရင်ဘာမှဖြစ်ဖြစ်မြောက်ရှိမှာမဟုတ်ပါဘူးဒါကကျွန်တော်တို့အတွက်စင်ခုံမှုတစ်ခုဖြစ်ပါတယ်မဟာမိတ်တွေအားလုံးစုပြီးတရုတ်ကိစ္စကိုဖြေရှင်းရပါမယ်ဒီလိုမျိုးလုပ်နိုင်ရင်ကျွန်တော်တို့တရုတ်ကိုကင်တွယ်နိုင်မှာပါ
အမေရိကန်တို့ကတရုတ်အရေးအလေးပေးစဉ်းစားဖို့ပြောဆိုနေတာတွေကိုအခုတော့ဥရောပနိုင်ငံတော်တော်များများကနားထောင်လာနေကြပါပြီ။ဥရောပနိုင်ငံတွေကလည်းတရုတ်ရဲ့စီးပွားရေး၊စီးရေးနဲ့စိုက်ဘာနည်းပညာအားသာချက်တွေအပေါ်စိုးရိမ်နေတာပါ။နေတိုးအဖွဲ့ရဲ့လက်ရှိအတွေ့အကြုံမှုချုပ်ယန်စတန်ဘတ်ကနေတိုးအဖွဲ့ရဲ့ဘုံထင်မြင်ယူဆချက်ကိုအခုလိုပြောပြပါရစေ
။ For the first time we address the rise of China, both the challenges
တရုတ်နိုင်ငံအင်အားကြီးထွားလာတာကနေထွက်ပေါ်လာတဲ့စိန်ခေါ်မှုတွေအခွင့်အရေးတွေနဲ့ကျွန်တော်တို့ရဲ့လုံခြုံရေးအပေါ်ရှိလာနိုင်တဲ့အကျိုးဆက်တွေအကြောင်းပထမဆုံးအချိန်မှာကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ခေါင်းဆောင်အားလုံးကဒီကိစ္စကိုမဟာမိတ်တွေအတူတကွဖြေရှင်းရမယ်ဆိုပြီးသဘောတူခဲ့ကြပါတယ်
။အဖွဲ့ဝင်29နိုင်ငံရှိပြီးကမ္ဘာစီးပွားရေးနဲ့စီးရေးအင်အားထက်ဝက်အကျုံးဝင်တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဟာအဖွဲ့တည်ထောင်တဲ့190နှစ်မြောက်အခမ်းအနားနဲ့ထိပ်သီးအစည်းအဝေးကိုဒီနှစ်ဒီဇင်ဘာလအစောပိုင်းမှာဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပခြင်းအတွင်းအခုလိုတရုတ်နိုင်ငံရဲ့ချိန်ချောက်မှုအကြောင်းဆွေးနွေးခဲ့ကြတာပါခင်ဗျာ
ကိုရမင်းထွန်းပြောပြခဲ့တာပါရှင်အခုဆက်ပြီးကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုလည်းနှာစင်ကြရအောင်ပါမူလဆောင်းပါးရှင်တွေရဲ့အာပေါ်မပြတ်စေပဲမတ်ဤတန်စင်ကကောက်နှုတ်တင်ပြပေးထားပါတယ်ရှင်
တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်း BRI ကမြန်မာနိုင်ငံမြောက်ပိုင်းကရှမ်းပြည်နယ်တွင်လူမှုအတိုင်းဝိုင်းပေါ်မှာဘလောက်တက်ရောက်နေလဲဆိုတဲ့ကောင်းစဉ်နဲ့နန်းလွင်ကအေယာဝတီသတင်းစာမှာရေးထားတဲ့ဆောင်းပါးကိုတော့ globalvoices.org မှာဖတ်ရပါတယ်။တရုတ်ကြောထောက်နောက်ခံပေးထားတဲ့မူဆယ်မန္တလေးမြေထားလမ်းစီမံကိန်းကနေလူအတိုင်းဝိုင်းနဲ့သဘာဝပတ်ဝန်းကျင်ပေါ်မှာတက်ရောက်နိုင်မှုရှမ်းပြည်မြောက်ပိုင်းမှာတရုတ်ရဲ့လွှမ်းမိုးမှုတိုးပွားလာမှုစတဲ့ဒေသခံတွေရဲ့အဓိကစိုးရင်ချက်တွေနဲ့ပတ်သက်ပြီးတော့ BRI ကိုစောင့်ကြည့်နေတဲ့လာရှိုမျိုးကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ Heartland Foundation အကြီးအကဲနဲ့ဆွေးနွေးထားချက်တွေကိုကောက်နှုတ်တင်ပြထားပါတယ်။ဒေသခံအများစုကသူတို့ရဲ့နေအိမ်တွေ၊ယာရီနဲ့ရေအေးမြစ်တွေကိုမူဆယ်မန္တလေးမြေထားလမ်းစီမံကိန်းကထိခိုက်မှာစိုးရိမ်နေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်အတွင်းမှာမတည်မငြိမ်အခြေအနေတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူတွေကလည်းသူတို့မရှိတဲ့အချိန်မှာသူတို့ရဲ့အိမ်တွေကိုအာဏာပိုင်တွေကသိမ်းသွားမှာကိုလည်းစိုးရိမ်နေကြပါသေးတယ်။တရုတ်ရဲ့ရေနံနဲ့သဘာဝတံခွေပိုင်လိုက်ဖောက်တုံးကလည်းလူနေမှုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိခဲ့ပြီးတော့မြင်းထားလဲဆောက်တာကသဘာဝတံခွေပိုင်လိုက်ဖော်လာတဲ့ဆိုင်ထိခိုက်မှုပုံများလေးဆိုပြီးတော့ဆိုပါတယ်တောင်တွေကိုဖျက်ပြီးတော့လှိုင်းကောင်းအခု60ဖောက်တာကတောထောင်သဘာဝတည်ရင်ဇာတာတွေကေဟာစနစ်တွေကိုပျက်စီးစေရလူတွေထောက်ပြထားပါတယ်။မြေထားလန်စီမံကိန်းအတွက်တရုတ်ပြည်ကအလုံသမားအများအပြားရှမ်းပြည်နယ်တွေကိုပြောင်းရွှေ့နေထိုင်မှုတွေကြောင့်လည်းမြန်မာပြည်ကအမျိုးသမီးတွေတရုတ်နိုင်ငံကိုလူကုန်မှုခံရတဲ့ပြဿနာကပိုကြီးလာနိုင်ပြီးတော့မူရစီဝါအလွဲသုံးစားလုံမှုနှုံးကလည်းတူလာရလို့យေတာထားပါတယ်။တရုတ်တထေတွေကမြန်မာဒေသခံတွေနာမည်ခံပြီးတော့မြေခွက်တွေအများအပြားဝယ်ယူလိုက်တာကြောင့်လည်းဒေသခံတွေမြေပိုင်မရှိတဲ့အဖြစ်ကိုရောက်သွားရတယ်လို့យေတာထားပါတယ်။ဒီမြေထားလန်စီမံကိန်းကနှစ်နိုင်ငံအကျိုးရှိမဲ့စီမံကိန်းလို့ပြောထားပေမဲ့လက်တွေ့မှာတော့ဒေသခံတွေစီကနေတရုတ်ရင်းနှီးမြှုပ်နှံသူတွေအမျက်ထုတ်နိုင်မဲ့စီမံကိန်းပဲဖြစ်တယ်လို့យေတာထားတာပါ။ကြောက်ဖြူအထူးစီးပွားရေးဆောင်နဲ့လည်းချိန်ထားတာကြောင့်တရုတ်အတွက်ကုန်ကူးတန်းဆက်သွယ်ဖို့ပို့ပြီးတော့အဆင်ပြေသွားမယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။မြန်မာနိုင်ငံကမ်းလွန်သဘာဝတံခွေစီမံကိန်းလှုပ်ဆောင်ဖို့တူတန်နဲ့ website သဘောတူညီရေးဆွေးကောင်းစဉ်နဲ့ UHC နေတာရေးထားတဲ့ဆောင်းပါးကိုတော့ asia.nike.com မှာဖတ်ရပါတယ်။ ဒီသဘောတူညီချက်ကမြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဝင်လာဖို့လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားတယ်ဆိုပြလဲဆောင်းမရှင်ကဆိုပါတယ်မြန်မာနိုင်ငံလို့ဖွံ့ဖြိုးတဲ့နိုင်ငံတွေကနည်းပညာရဲ့အကူအညီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လှုံ့ဆော်ရမှာလို့လည်းရည်သားထားတာပါအရာဝတီဒေသရဲ့အနောက်တောင်ဘင်္ဂလားပင်လယ်အော်ကဲယိုဒန်လိုမှာအင်မတန်နက်တဲ့သမုဒ္ဒရာကျမ်းမြေကနေတဘာဝတန်ွေတူးဖော်တဲ့မြန်မာနိုင်ငံရဲ့ပထမဦးဆုံး A6 စီမံကိန်းကနေပြီးတော့ရေရှည်တိုင်းပြည်ဝင်ငွေဘီလီယံနဲ့ချီတဲ့ဤနည်းမြှုပ်နှံမှုတွေဝင်လာမှလို့ထောက်ပြထားပါတယ်မီတာ2000ကနေ2300အထိနှက်တဲ့ဓာတ်ငွေတွင်ဆယ်တွင်တူးပြီးတော့ရလာတဲ့ဓာတ်ငွေတွေကိုရှိပီတာတိုတယ်ရဲ့ပိုက်လိုင်းတွေကနေတဆင့်မြန်မာနဲ့ထိုင်းနိုင်ငံစီပို့သွားမယ်လို့လည်းဆိုပါတယ်1990ပြည့်နှစ်တွေစစ်အစိုးရလက်ထက်အောက်မှာတော့ပြပအရင်းနှီးနဲ့တူးထားတဲ့ကမ်းလွန်ဓာတ်ငွေတွင်၄ခုရှိခဲ့ပြီးတော့ထွက်တဲ့ဓာတ်ငွေအားလုံးရဲ့80ရာခိုင်နှုန်းကိုထိုင်းနဲ့တရုတ်ကိုတင်ပို့ခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။အခုတွင်းနေကလည်းရတဲ့သဘာဝဓာတ်ငွေတွေကိုလည်းပြည်တွင်းလိုရချက်အတွက်သုံးမလားပြန်ရောင်းစားဖို့လုပ်မလားဆိုတာကိုတော့အရှင်းလင်းမသိရသေးတဲ့အကြောင်းဆောင်းမရှင်ကရေးသားထားတာကိုဖတ်ရပါတယ်ရှင်။
မအီတန်စင်ပြပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြကြရတာပါရှင်။အခုတော့ဒီဇင်ဘာလကုန်ပိုင်းနှစ်ဟောင်းကုန်လို့နှစ်သစ်ကူးပြောင်းခဲ့ဤတိုင်း VOE 1တော်သားတွေကတော်တရှင်တေးချစ်သူတွေအတွက်ထုတ်လင်းပေးနေကြတေးလက်ဆောင်လည်းရောက်လာပါပြီ။ဒီမနက်တော့ site ဆိုင်ရဲ့ဒီဇင်ဘာနှစ်နှစ်ခင်းသချင်းကိုရွေးချယ်ထားပါတယ်ရှင
်Zalango Kozi ko nga yege jami kwe Lene me yenge Sao yanan tende che Aku lo me menue Chapwe bwe chare che Yau la yinye Charo le
ဆိုင်ရဲ့ဒီဇင်ဘာ2ရက်ခင်းဖြစ်ပါလေရှင်သရရှင်တွေအတွက်လည်းမကြခင်ဝင်တော့မယ့်2020ဟာပြည့်ပြည့်စုံနေကြပါစေရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေး American တခွင်နဲ့ဒူသိပ္ပံနဲ့ဤပညာမှာနားဆင်ကြရမှာက
This is where I live, the edge of the Atlantic Ocean in beautiful West Cork, Ireland.
ကူရကဆူရွေးချယ်ဖို့ချီးမြှင့်ခံရတဲ့18နှစ်အရွယ်အာရလကျောင်းသားလေးရဲ့သမုဒ္ဒရာတွေကပလတ်စတစ်မိုက်တွေကိုဖယ်ရှားတဲ့တီထွင်မှုအကြောင်းနာစင်ကြရမှာပါအခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်တာလင်တဘာဝတရားရိပ်တာဟာတရားဓမ္မအားထုတ်ဖို့အတွက်သာမကခုတ်ကိုရမဲ့ဘိုးဘွားတွေစိတ်ပိုင်းဆိုင်ရာချွတ်တဲ့သူတွေမူးယစ်ဆေးဆွဲနေသူတွေအပြင်ကျမရေးစောင့်ရှောက်မှုအတွက်မတတ်နိုင်သူတွေရဲ့မိခိုရာလည်းဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်ကျော်ကဆရာတော်ဥဥ္တမတာရတီထောင်ခဲ့တဲ့အချိန်ကနေပြီးအခုချိန်ထိဆိုရင်ယဟန်ရှင်လူပေါင်း3,000ကျော်ရှိနေပါပြီ။ရိတ်တာတစ်ခုလုံးအတွက်လိုအပ်ချက်တွေကိုအဓိကစီမံကွက်ခဲ့နေသူတွေကလင်းရမဲအလုံးနဲ့မိသားစုကိုစွန့်ခွာခဲ့သူဝါရော9ဝါရှိနေတဲ့ဆရာလေးအမရာရဲ့ပရဟိတလုပ်ငန်းအတွေ့အကြုံတွေကိုမှတ်အင်ဂျင်နိုင်ကဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာကနေတင်ဆက်ထားပါရရှင
် You can bend but never break me cause it only
ဆရာလေးအနေနဲ့မေဒီလာရှင်ဘဝကိုဖျက်ဆီးဖို့ဘာကြောင့်ဆုံးဖြတ်ခဲ့တယ်လဲဆရာပြောပြပေးပါဦ
းအသက်40အထိပေါ့နော်ကျောင်းသားဘဝနေရင်မေဘဝအိမ်တော်တဲ့ဘဝစီးပွားရေးသမားဘဝယောဂတဲ့ဘဝတွေကိုဖျက်ဆီးခဲ့ရတယ်ပေါ့နော်အသက်40အထိအသက်40ကျော်တဲ့အခါမှာဝိပဿနာတရားကိုအားထုတ်ဖို့အခွင့်အရေးတစ်ခုရလာတာကဘာလဲဆိုတော့ကင်ဆာယောဂဝေဒနာကိုခံစားလာခဲ့ရတယ်အဲ့ဒီမှာတရားအားကိုးဖြစ်တယ်ဒီတရားနဲ့ပဲယောဂဝေဒနာကိုကျော်ဖြတ်နိုင်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာမြတ်စွာဘုရားရဲ့သမီးတော်ဘုရားသမီးတော်အနည်းနဲ့ပဲဒီအများကိုကူညီတဲ့အလို့တရားအားကိုးတဲ့အလို့တွေပဲလုပ်ဖြစ်ခဲ့တယ်ဗ
ျဒီမှာဗျာအဲ့တော့ဒီဆရာလေးအနေနဲ့ပေါ့နော်ဘာကြောင့်ဒီလောကီဒီဘဝကြီးကိုဘာလို့ဆွတ်လွတ်ဖို့ဆရာလေးဆုံးဖြတ်ပြီးတော့ဆရာလေးရွေးချယ်ခဲ့ရတဲ့အဲ့ဒီဒါလေးပြောပြပါဦ
းဒီကန်ဆာယောဂဝေဒနာကိုခံစားရတဲ့အချိန်မှာဆရာတော်ဘုရားရဲ့တရားဒီကိုနာရင်းနဲ့တရားစခန်းလေးဝင်ပြစ်တယ်အဲ့မှာ၃ရက်နဲ့တရားအထုတ်ရင်းနဲ့ကန်ဆာယောဂဝေဒနာလုံးလုံးကြီးပျောက်ကင်းခဲ့တယ်ပေါ့အဲ့ဒီနောက်ပိုင်းမှာကိုဖြတ်ကျော်ခဲ့ရတဲ့ဘဝလေးနဲ့ဒီတရားအားကိုးပြီးတော့နေရတဲ့ဘဝလုံးလုံးမတူတော့ဘူးတခြားစီပဲလို့ခံစားရတဲ့အတွက်ကြောင့်မိသားစုကိုဆွန့်လွတ်ပြီးတော့ဒီအများကိုကူညီတဲ့ပရဟိတအလုပ်ပေါ့နော်ပရဟိတအလုပ်တွေကိုလုပ်နေတဲ့ဆရာတော်ဘုရားကိုကူညီမယ်ဆိုတဲ့ဆုံးဖြတ်ချက်ကျသွားတာပေါ့ဆုံးဖြတ်ချက်ကျပြီးတဲ့အချိန်မှာတဘာဝတရားရိတာမှာပဲနေဖြစ်တယ်ဆရာတော်ဘုရားရဲ့အလုပ်တွေကိုလုပ်ကိုရယ်ဆရာတရားတန်ခါကိုအားကိုးပြီးတော့ပဲသူများရဲ့ပြဿနာတွေကိုတရားနဲ့ဖြေရှင်းဖို့ဆရာတော်ကသင်ပေးတဲ့အတွက်အဲ့ဒီအများကိုကူညီတဲ့အလုပ်တွေမှာဒီတရားနဲ့ဖြေရှင်းပြီးတော့ဘဝများစွာကိုကူညီနေတယ
်ဆရာလေးဒီလိုဒီလားရှင်ဘဝနဲ့ဆရာလေးဒီဆွတ်ဆွတ်ပြောသူပရာဟိတလုပ်ငန်းนี่လဲလုပ်တယ်။နောက်အဲ့တန်လင်းသဘာဝရိပ်တာမှလည်းဆရာလေးတို့အဓိကလုပ်တယ်ဆိုဆရာလေးတို့အဲ့ဒါဘာတွေလုပ်ပေးနေလဲဆိုတာလဲပြောပြပါအောင်ဗျာ
။ဆရာလေးတို့မြတ်စွာဘုရားရဲ့အလုပ်ဖြစ်တဲ့လုပ်ငန်းစဉ်လေးဖြစ်တဲ့ဆွန်ခံကြွားတယ်ပေါ့နော်။ဆွန်ခံကြွားတဲ့ဒီဆွန်ခံကြွားပြီးတော့ရလာတဲ့အစားအသောက်တွေဝတ္ထုငွေတွေကိုအတုံးချပြီးတော့စက်ကြီးရဲ့အိုတွေလူမမာတွေနောက်ခုတ်ကိုရမယ်ဘဝတွေနောက်ပြီးတော့မိဘမဲ့ကလေးတွေနောက်နေစရာမရှိတဲ့လူတွေပြဿနာပေါင်းစုံအဆင်မပြေတဲ့လူတွေရဲ့ဘဝတွေကိုကူညီနေစောင့်ရှောက်ခဲ့တယ် ấy lâu để cô luôn này, tây an lâu tuy nhiên này, lâu bạn đó ta muốn hỏi đi, cho đặt để lý chính này về, phải đặt lâu cô lâu này con, nào đó cô đi cả cả, à cô ở đây chả lâu để lâu đi à chả đó, thì mỗi sự hòa sẽ như thế luôn người đi cô, cô nhìn mẹ, bây giờ bây giờ tôi lại bảo cô, tôi cô này nhất định này à, sáng sớm đi mẹ con. Now, say Jamai Macau, eh? Hawaii, but there you lay. The yarn, eh? Pishin,
eh? The yarn, eh? Celebrity, time, do I know? Eh? Gun, eh? Sally, the yarn, eh? Little knee time, you know, the Alonsusu, Sisi Bolly, a little knee tie, eh? Sally, eh? Twitch, eh? Yalla, eh? The song can get sorry. Do car, you need a lunita, Sally, pure yabo, yasu, amuso, do yard. Dido, bamboo people, so Sally, right?
ဒီလိုတဘာဝတရားရိပ်တာမှာလူပေါင်း၃တောင်ကျော်ရှိပါတယ်။ဘုံကြီးဒီလာရှင်ယောဂီပေါ့။အလုံး၃တောင်ရှိတယ်။နောက်မှကျမ်းမာတဲ့လူတွေတတိယလူတွေအလုံး၃တောင်ရှိတယ်။အဲ့ဒီ၃တောင်ရှိတာကိုဆရာတော်ကတဘာဝတရားရိပ်တာစတဲ့ကလေးဟာလာနေခြင်းနဲ့ဆိုလို့ရှင်လူအလုံးပေါ့နော်။အသက်ပါလာရင်ပြီးတော့ဘာဝတရားရိပ်တာမှာခိုးလုံခြင်းနဲ့ဆိုလို့ရှင်အကုန်လုံးလက်ခံခဲ့တယ်ပေါ့။ အဲ့ဒီမှာဆရာလေးတို့ကလူပေါင်းစုံလူမျိုးပေါင်းစုံကိုလက်ခံတဲ့အတွက်စရိုက်ပေါင်းစုံကိုကြုံတွေ့ခဲ့ရပါတယ်ဒီလူပေါင်းစုံရဲ့တန်တွေကိုလည်းအများကြီးခံရပါတယ်ကြိရတာပေါင်းစုံရှိတဲ့အတွက်ကြောင့်အဲ့ဒီလူပေါင်းစုံတွေရဲ့တန်ကိုခံနိုင်ရင်းနဲ့ပဲဆရာလေးတို့လောဘဒေါသတွေလျှော့နိုင်ခဲ့တယ်ပေါ့သူတို့ကလည်းလောဘဒေါသတွေလျှော့အောင်ဆရာလေးတို့ပြန်ပြီးတော့လက်ကျင့်ပေးနိုင်ခဲ့တယ် ဒီတိုင်ရလူပေါင်း၃000ကိုစီးစနစ်ကြကြစောင့်ရှောက်နေတလားလို့မေးရင်တော့ဟိုစီကန်းနေတင်းတင်းကြကြချမှတ်ထားပြီးတော့ညာလေးတို့စောင့်ရှောက်နေတာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ညာလေးတို့ကညာတော့ဘုရားတင်ကြားဖြစ်အတိုင်းပဲပေါ့ညာလေးတို့ဟာတဖြည်းဖြည်းနဲ့လောဘဒေါသရှော့တတ်တဲ့အလေးခြင်းညာလူလာနိုင်ခဲ့တယ်လောဘဒေါသမောဟကင်းအောင်ညာလေးတို့အလေးခြင်းလုပ်ပြီးတော့ကုညီနိုင်ခဲ့ကုညီနေခဲ့တ တရားနဲ့ပြဿနာပေါင်းစုံကိုဖြေရှင်းနိုင်တဲ့အတွက်ကြောင့်အခုတည်းကလည်း10နှစ်ကျော်ပေါ့ရပ်တည်နိုင်ခဲ့တာ
အဲ့တော့ဆရာလေးတို့လေဒုက္ခသည်တွေကိုအဲ့ဒီမှာလာပြီးတော့ဆရာလေးတို့ရိတ်သားမှာအဓိကကူညီတဲ့ခါကြတော့သူတို့ကိုအဆောက်အုံနေနဲ့ထားပြီးသလားဆောက်ရှောက်တဲ့အပိုင်းကြီးကြတော့ဆရာလေးတို့ဘယ်လိုစီမံခန့်ခွဲကြလဲ
အခုတန်လင်းတဘာဝတရားရိတ်သားမှာတော့စေတနာရွာဆိုပြီးတော့နေပြာမရှိတဲ့လူတွေကိုရွာတရွာလို့ဖြစ်သွားတာပေါ့နေရာပင်းပင်းနဲ့ရွာတရွာလို့ဖြစ်သွားတယ်အဲ့ဒီမှာဆရာလေးတို့အခမဲ့ဇာတင်ကြောင်းဒီဒီလုတ်ပေးထားတယ်ပေါ့အဓိက main ရိတ်တာမှာတော့တရားစေးုံဆိုပြီးတော့ဆရာလေးတို့ဒေးထက်စေးုံတစ်ခုနဲ့6ထက်စေးုံတစ်ခုဆရာလေးတို့စောက်ထားခဲ့ပေါ့နော်အဲ့ဒီတရားစေးုံမှာပဲဒီလူမမာတွေကိုထားတယ်နောက်အပေါ်ဆုံးထက်မှာဓမ္မယုံထားတယ်အဲ့ဒီအပေါ်ဆုံးထက်ကဓမ္မယုံကိုတရားစခန်းကြီးအဆက်မပြတ်လုတ်ပေးတယ်ပေါ့အဲ့ဒီတရားစေးုံမှာတရားနဲ့လည်းကုတယ်အထုကူတမားတော်ကြီးတွေကလာစဉ်အပတ်စဉ်ဆရာဝန်ကြီးလာပြီးတော့စောင့်ရှောက်ကြတယ်။နောက်တစ်ခုကသူနာပြုတွေပေါ့။သူနာပြုတွေကြတော့ဒီအစိုးရသူနာပြုသင်တန်းတွေဆင်းပြီးရဲ့သူနာပြုလေးတွေကဆရာလေးတို့ရှိမှာသင်တန်းဆင်းပြီးဆိုလို့ရှိရင်အုပ်စုလိုက်ဆရာလေးတို့ရှိမှာကွင်းဆင်းတဲ့သဘောမျိုးပေါ့။လာပြီးတော့သူတို့ကဒါနလုပ်တယ်ပေါ့နော်လောကဒါနပေါ့။ဆရာလေးတို့မှာနောက်တစ်ခုကပြပါနေပြီးတော့ outside တဲ့တမားတော်တွေပေါ့ကိုရီးယားတို့ဂျပန်တို့အဲ့ဒီက outside တဲ့တမားတော်တွေနောက်ပြီးတော့ US ကဆိုရင်တော့ချီကုန်းပေါ့အဲ့ဒီလိုနှီးပေါင်းစုံနဲ့ဆရာလေးတို့စောင့်ရှောက်တယ်ပေါ့ဘာလို့ဆိုလူတွေကအစွဲပေါင်းစုံရှိတဲ့အတွက်ကြောင့်ဆရာလေးတို့ကနှီးပေါင်းစုံနဲ့သူတို့ယောဂပျောက်အောင်ပေါ့အဓိကတော့ဆရာလေးတို့ကတရားဓမ္မနဲ့ကူတာပို့ပြီးတော့များတယ်ပေါ့ဒါပေမဲ့တရားနဲ့ပဲကုတယ်ဆိုပြီးတော့လေဟိုတက်ကြည့်ရောမဟုတ်ဘူးပေါ့တရားနဲ့လည်းကုတယ်ဈေးနဲ့လည်းကုပေးတယ်အားလုံးကလာပြီးကုပေးတဲ့ဆရာဝန်တွေရောဟောဗောလန်တီယာတွေရောအကုန်လုံးကကုသူဖြစ်လာပြီးတော့ကုညီချတယ်ပေါ့နော်
can bend but never break me, 'cause it only serves to make me more.
မင်းချင်းနိုင်စည်းစစ်တက်ပေးတဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သုတဆုံးလေအမေရိကန်တခွင်စီစဉ်မှာတော့ဂီတတူရိယာနဲ့ဂီတဖန်တီးသူအမှုပညာရှင်အကြောင်းကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
ရီယန်ဖျားเจ้าနေမှာဒီခတာတွေ့ရလေရှိတဲ့အော်ဂင်တစ်ခုတက်ဆင်ဖို့တိမ့်နဲ့ချီသုံးဆွဲရပြီးဒီလိုအော်ဂင်တစ်လုံးဖြစ်မြောက်ဖို့လဲတစ်နှစ်လောက်အချိန်ယူတည်ဆောက်ရတာပါအမေရိကန်ပြည်ထောင်စုတနစီပြည်နယ်ကကုမ္ပဏီငယ်လေးတစ်ခုကတော့ဒီလိုတန်မိုးကြီးဂီတတူရီယာပစ္စည်းဖန်တီးလာတာနှစ်ပေါင်း30လောက်ရှိပါပြီအော်ဂင်တစ်ခုဖြစ်ဖို့စိတ်ဝင်စားစရာကောင်းလာတဲ့အရှုပ်ထွေးတဲ့အပိုင်းစားတွေဘယ်လိုတက်ဆင်ဖန်တီးလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်ရာကြောင်းနေမှာတွေ့ရတယ်လေရှိတဲ့တန်းစုံအော်ဂင်ဟာအစိပ်ပိုင်းများစွာနဲ့တည်ဆောက်ရတဲ့ဂီတတူရီယာတစ်မျိုးပါ Bruce Fox နဲ့ Ralph Richards တို့ဟာဒီလိုအော်ဂင်တွေကိုတည်ဆောက်လာတာဆယ်စုနှစ်တည်းနဲ့ချီကျခဲ့ပါပြီ Bruce Fox က
When I was a kid, one of my teachers let me go inside of
ကျွန်တော်ငငယ်ကအော်ဂင်ဘလို့တိဆောက်လဲဆိုတာကိုဆရာကြီးကလေးလာခွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်ကလေးကအော်ဂင်ဘလို့တိဆောက်ထားလဲဆိုတာကိုတွေ့ပြီးတသက်လုံးမေ့မရဖြစ်သွားပါတယ
် Ralph Richards ကဝါသနာတူနှစ်ဦးဆုံတွေ့ပြီးအလုံးလုံးကန်ကြပုံကိုအခုလိုရှင်းပြပါတယ်
And that's how Bruce and I felt
အော်ဂင်တစ်ခုဖန်တီးတိဆောက်ရတာကိုသဘောကျနှစ်ချိုက်တာကြောင့် Bruce နဲ့အတူလက်တွဲဖြစ်တာပါဒီလောက်စိတ်ဝင်စားစရာကောင်းတာကိုဖန်တီးနေရတာထက်တခြားဘာရှိအောင်မှာလဲဗျာ
ဒါမှလည်းအော်ဂင်တစ်ခုတိဆောက်မဲ့သူမှာတန်စင်တွေညှိဖို့အကြအာယုံကောင်းဖို့လိုသလိုလှလှပပဖန်တီးတက်စနိုင်တဲ့အရေးအချင်းလဲရှိဖို့လိုပါတယ်ဒါအပြင်ဈေးကွက်ကျွမ်းကျင်မှုလည်းရှိရပါမယ်အလုတ်လာပြီးတဲ့အခါမှာတော့အော်ဂင်တက်စင်မဲ့နေရာကိုသွားပြီးတိုင်းတာကွန်ပျူတာနဲ့ဒီဇိုင်းဆွဲပြီးတော့ပစ္စည်းတွေကိုဆင်ရပါတယ်အော်ဂင်နှလုံးဖန်တီးတိဆောက်ရမှာအရေးကြီးတဲ့အစိပ်ပိုင်းတွေဖြစ်တဲ့ပိုက်တွေကိုလှုပ်ဖို့အတွက်တက်ထုနဲ့ခဲတုံးတွေကိုပုံသွင်းမှု800ဒီဂရီအပူပေးထားတဲ့အိုးရဲကိုထည့်ရပါတယ်။အဲဒီနောက်အရေးပျော်သွားတဲ့တန်တက်ထုအရေးပူတွေကိုတော့ပိုက်လှုပ်လို့ရအောင်ပါလှော်တဲ့တံပြားဖြစ်ပြောင်းလဲခဲ့ပါတယ်။တက်ထုတက်များရင်တော့အတန်ကောင်းပြီးခဲများရင်တော့အတန်အုံပါတယ်။အဲဒီနောက်ပိုက်လှုပ်ပြီးရင်တော့အတန်ညှိပြီးတော့စတင်တက်ဆင်ပါတယ်။ Bruce Fox က
If I want more volume, I would open
အတန်ကျဲခြင်းရင်အပေါက်ချဲ့ပေးရပါတယ်တိုးခြင်းရင်တော့အပေါက်ကိုကျင်းပေးရပါတယ
်ရှုပ်ထွေးလာတဲ့ဂီတတူရီယာတစ်ခုတိဆောက်ရမှာပါဝင်တဲ့အစိပ်ပိုင်းအလုံးဟာအေးပါပါတယ်ရာသီဥရုပေါ်လိုက်ပြီးဒီအစိပ်ပိုင်းတွေရဲ့အရွယ်ပမာဏဟာပြောင်းလဲသွားနိုင်တာကြောင့်မှာဒါကြောင့်ဖခင်ကြောင့်အတွက်အော်ဂန်အသေးစားတစ်ခုတိဆောက်တယ်ဆိုရင်တော့မှလည်းအချိန်ယူဆောင်ရွက်ရပါတယ် Bruce က
Small organ can have
အော်ဂင်အသေးတစ်ခုမှာပိုက်တစ်ထောင်လောက်သာပါဝင်ပေမဲ့ဖျားเจ้าမှာတက်ဆင်ရတဲ့အော်ဂင်ကတော့ပိုက်ပေါင်း1000လောက်ပါဝင်ပါတယ်
။အော်ဂင်နှလုံးတိဆောက်ဖို့တစ်နှစ်လောက်ချိန်ယူရသလိုအဲ့ဒီနောက်မှာလနဲ့ချီးပြီးတော့အတန်ဆန်းရပါတယ်။တာယာနာပြိုပွဲကောင်းတဲ့အတန်ကိုရရှိဖို့အခုလိုနှစ်နဲ့ချီအချိန်ယူပြီးတော့တိဆောက်ရသလိုဒေါ်လာတန်းချီကုန်ကြတာကြောင့်လဲ Rough နဲ့ Bruce တို့ဟာဒီလုပ်ငန်းမှာလုပ်ကင်နေတာဆယ်စုနှစ်တွေနဲ့ချီကြာမြင့်နေပေမဲ့အော်ဂင်24ခုသာတိဆောက်နိုင်ခဲ့ပါသေးတယ်ခင်ဗျာ။ဂီတဟာလူတွေရဲ့နှလုံးသားကိုနူးညံ့သိမ်မွေ့စေသလိုလူအချင်းချင်းကြားရင်းနှီးမှုလည်းတိုးစေပါတယ်။ Pissing Two ဆိုတဲ့တံပြိုင်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကမ္ဘာတစ်လွှားကဒုက္ခသည်စခန်းတွေမှာနေထိုင်ပူးခဲ့ကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်သူတို့ဟာဂီတကိုအသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါ။တံပြိုင်တီဆိုကြပြီးတော့မျောလင့်ချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့ရအောင်သတိပေးနေကြတာပါ။စပွဲတွေဖြစ်ပွားရတဲ့တာနိုင်ငံရေးမငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းတွေမှာနေခဲ့ရတဲ့မင်းကလေးငယ်တွေဟာ Pissing Two တချင်းတံပြိုင်ဆိုတဲ့အဖွဲ့မှာလာရောက်စုစည်းမိကြတာပါ
I'm from Uganda
I am from Iraq
I am from Sudan
I lived in a refugee camp in Ethiopia
သူတို့ဆိုတဲ့တချင်းတွေကတော့မျောလင့်ချက်ငြိမ်းချမ်းရေးအပြန်အလှန်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေပါ Pissing Two အဖွဲ့တည်ထောင်သူ Khon Phulam က
Pisintu is a Indian word.
Pisintu ga Indians ga. Pisintu ရဲ့ chinan တွေဟာခပ်ဝဲဝဲထီတော်မှာရောက်တယ်ဆိုတဲ့အဓိပ္ပာယ်ပါ
။ဒီအဖွဲ့ဟာ Washington DC မှာရှိတဲ့ National Cathedral ဘုရားကျောင်းကြီးမှာဒုက္ခသည်အရေးနဲ့ပတ်သက်ပြီးကျင်းပတဲ့ပွဲအတွင်းသူတို့ကတချင်းလာဆိုကြတာပါ။
တဘာတဝိုင်းကဒုက္ခတွေရေးပို့ပြီးတော့တည်လာကြဖို့ဆိုရရည်ရွယ်ချက်နဲ့အခုလိုပါဝင်တာပါရုံမြင့်တရားထူးချွန်စုရှင်အဖြစ်အချိုရွေးချယ်ရမှာ၄ချိန်အရွေးချယ်ခံရဘူးတဲ့ကွန်ဖူလာမာဒီဖွဲ့ကိုလွန်ခဲ့တဲ့၁၄နှစ်ကစတင်ဖွဲ့စည်းတာပ
ါ The Pacific Chorus was created to give
ငါတို့မှာရှေ့ပြောင်းချေချနေထိုင်တဲ့ခါမှာကိုဘာလဲဆိုတာပျောက်ဆုံးနေရတာကြောင့်ရှေ့ပြောင်းချေချသူတွေဒုက္ခတွေကလေးတွေအတွက် Pacific အဖွဲ့ကိုတည်ထောင်ခဲ့တာပါဒီကရင်ကျေးမှုဘာသာစကားစာရီနဲ့ကျွမ်းဝင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့အခက်အခဲရှိသူတွေအတွက်ဒီဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ်နိုင်ငံပေါင်း22နိုင်ငံကအသက်ဆယ်နှစ်ကနေ24နှစ်အထွန်းမှရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီသချင်းသဘင်ဒီဆိုတဲ့အဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှရှိတဲ့မိန်းပြည်နယ်ပေါ့တ်လန်းမြို့မှာအခြေစိုက်ပါတယ်
Portland, Maine is a very welcoming
လူငယ်နှစ်ပေါင်းများစွာကလေးကပေါ့တ်လန်းမြို့လေးဟာရွှေပြောင်းခြေချလာသူတွေကိုကျူးစူးလာတာပါအခုဆိုရင်လည်းအမေရိကန်နောက်တောင်ဘက်ကွန်ကွန်နဲ့အင်ဂိုလာကရွှေပြောင်းခြေချလာသူ300လောက်ကိုလက်ခံထားပါတယ်ဖူလန်မှာအဖွဲ့အတွက်တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်တွေကလည်းသူတို့ကြိုက်တဲ့တရားတွေကိုရွေးချယ်ကြပါတယ်
The songs really have to do with peace.
ညီညာရေးမေတ္တာတရားနဲ့ပရိပခါတွေရောပါလာစေတဲ့အကြောင်းအရာမျိုးကိုပဲရေးပါတယ်ဒီကလေးတွေကကြမ်းဖက်မှုတွေစစ်ပွဲတွေဖြစ်ပွားရာဒေသကလာကြတာဆိုတော့အဲ့လာတွေကသူတို့ဘဝပေါ်တယောက်မှုရှိတာကြောင့်ပါဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေတယ်လို့အဖွဲ့ဝင်တွေကပြောပါတယ်အီရက်ကလာတဲ့အဖွဲ့ဝင်ဖတီမာလမ်လုမ်က
When I sing on stage I feel empowered.
စင်မမတချင်းဆိုတဲ့အခါခွန်အားတက်ကြွလာပါတယ်တခြားသူတွေဒီတချင်းနားထောင်တဲ့အခါမှလည်းကျမလိုပဲသူတို့ခွန်အားတွေဖြစ်စေပြီးအပြောင်းလဲအတွက်ဆောင်ရွက်ကြပါလိမ့်မယ်
ပီစင်တူတချင်းတမ်းမြန်ဒီဆိုတဲ့အဖွဲ့ဝင်တွေဟာငြိမ်းချမ်းရေးအတွက်မိသားစုဝင်တွေအဖြစ်နဲ့စည်းလုံးကြတယ်လို့လဲပြောကြပါရခင်ဗျာအမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့မှာရှိတဲ့နာမည်ကျော်ဟောလိဝုဒ်လမ်းမကြီးပေါ်မှာဆိုရင်ရုပ်ရှင်တွေကလူစမ်းကောင်းတွေလူဆိုးတွေဆက်ရုပ်တွေအတိုင်းဝတ်ဆင်ပြီးလာရောက်လည်ပတ်ကြသူတွေကိုကြိုဆိုနှုတ်ဆက်ကြတယ်လို့ဓာတ်ပုံတွေလည်းတွဲအရိုက်ခံကြပါတယ်သူတို့တွေဟာဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပြီးအဲ့လိုဝတ်ဆင်ကြိုဆိုကြသူတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသူတဦးလည်းပါဝင်ပါတယ်ဟောလိဝုဒ်လမ်းမကြီးပေါ်ရောက်တဲ့ဆိုရင်ပဲရုပ်ရှင်ဇာတ်လမ်းတွေထဲကဇက်ကောင်မျိုးစုံပုံစံဝတ်ဆင်ထားကြသူတွေကိုတွေ့ရမှာပါ။ခရီးသွားတွေအတွက်တော့သူတို့ဟာအလွယ်တကူတပ်ပုံတွေ့ရနေတဲ့ဟောလိဝုဒ်အကျော်မော်တွေလည်းဖြစ်ပါတယ်။အဲ့လိုဝတ်ဆင်ကြသူတွေထဲမှာအမေရိကန်အိမ်မက်ကိုအကောင့်တဲ့ဖော်ကျင်သူနိုင်ဂျီးရီးယားနိုင်ငံကအမကလည်းပါဝင်ပါတယ်။သူကတော့ရုပ်ရှင်ထဲမှာအချိန်ကိုလိုသလိုပြောင်းလဲယူနိုင်တဲ့ထူးခြားတဲ့ရုပ်ပြဇက်ကောင် Stone ပုံစံဝတ်ဆင်ထားတာပါ။တခါတရံအခက်ခဲတွေရင်ဆိုင်ရတဲ့အချိန်ဆိုရင်နိုင်ဂျီးရီးယားကသူ့မျိုးသားစီလှမ်းယင်ဖွင့်ပစ်တယ်လို့လဲအမကာကပြောပါတယ
် My husband is really encouraging me
ကျမမျိုးသားကတော့တကယ်ကိုအားပေးပါတယ်ကျမဒီဟောလိဝုဒ်မှာဘာလုပ်တယ်ဆိုတာကိုသူမသိပေမဲ့လည်းတဖြည်းဖြည်းတော့သိလာပါပါအဲ့ချိန်ကျရင်တော့ဒီမှာဘာတွေရင်ဆိုင်ခဲ့ရလဲဆိုတာကိုပြန်ပြောပြမှာပါကျမဟာဘာမှားရွေးမှလုပ်နေတာမဟုတ်ဖ ೇನೆ ကလေးတွေနဲ့ကျမအတွက်အကောင့်ဆုံးလုပ်နေရပါတနေ့နေ့ကျရင်တော့အိမ်မက်တွေအကောင့်ထဲပေါ်လာမှာပါအဲ့ချိန်ကျရင်အားလုံးကိုစင်မြင့်ပေါ်ကနေကျမအတွေ့အကြုံတွေကိုပြန်မျှဝေသွားပါမယ်
။အောင်မြင်မှုပန်းနိုင်စီရှောက်လန်းနေတဲ့ကာလမှာတော့အမကဟာဟောလိဝုဒ်လမ်းမတွေပေါ်မှာဓာတ်ပုံတွဲအရိုက်ခံရင်ဘဝရည်တည်နိုင်ဖို့ကြိုးစားနေပါရခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလေအမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ကြပြီးတဲ့နောက်ခုဆက်ပြီးတော့နားဆင်ကြရမယ်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရရှင်။
ဒီတစ်ပတ်တော့အိုင်ယာလန်နိုင်ငံကအသက်18နှစ်အရွယ်ကျောင်းသားလေးဖီယွန်ဖရာရာရဲ့ရေထဲကနေပလတ်စတစ်အပိုင်းစာလေးတွေကိုတန်လိုက်နဲ့ဖယ်ထုတ်ပြီးတန့်စင်ဖို့တီထွင်တဲ့စူးစမ်းမှုအတွက် Google ကနေ2019သိပ္ပံစုချီးမြှင့်လိုက်တဲ့အကြောင်းကိုပြောပြပေးမှာပါ Google ကသိပ္ပံဆိုင်ရာပြိုင်ပွဲ Science Fair တွေကိုကျင်းပပြီးအသက်17နှစ်ကနေ18နှစ်အရွယ်ကျောင်းသားတွေကိုသိပ္ပံစုအတွက်ဝင်ပြိုင်ခွင့်ပေးခဲ့ပါတယ်။ပြိုင်ပွဲဝင်မဲ့သူတွေဟာသူတို့ရဲ့စမ်းသပ်ချက် project တွေနဲ့ရလဒ်တွေကိုပြိုင်ပွဲကြီးကြပ်သူဒိုင်းတွေစီကိုတင်သွင်းရပါတယ်။အနိုင်ရသူကိုဒေါ်လာငွေ5000စုချိမြှင့်တာပါ။ဒီပြိုင်ပွဲကို Lego, Virgin Galactic, National Geographic နဲ့ Scientific American အဖွဲ့တွေကအထောက်ပံ့အကူအညီတွေပေးပါတယ်။နိုင်ငံတကာကပြိုင်ပွဲဝင်သူတွေထဲကတရာကိုကနဦးရွေးချယ်ခဲ့ပြီးအဲ့ဒီထက်ကမှစကားရင်24ယောက်ကိုပြန်ပြီးရွေးချယ်ခဲ့ကြတာပါ American ပြည်ထောင်စု Mountain View က Google နိုင်ငံတကာဌာနချုပ်မှာဇူလိုင်လ29ရက်နေ့ကစုချင်းမြင့်တဲ့ပွဲမှာ2019အတွက် Google ရဲ့ဒေါ်လာ5000စုကြီးကိုရသွားသူကတော့ Ireland ကျောင်းသား Fionn Ferreira ဖြစ်ပါတယ်။ရေထဲက plastic အဆန်အလေးတွေကိုတန်လိုက်တွေသုံးပြီးဖယ်ထုတ်လို့ရတဲ့နည်းကိုသူကတီထွင်ခဲ့တာပါ။ Ferreira ဟာ Susan ဖော်ထုတ်တတ်တဲ့ဇယိတ်တဘာဝကိုလက်တွေအကောင်အထည်ဖော်ခဲ့တယ်လို့စုချင်းမြင်ခဲ့တဲ့အတိုင်းတွေကပြောပါတယ်။သူကတော့သူ့ရဲ့ဆန်းသက်မှုတွေဟာကိုအားကိုကိုလှုပ်ဆောင်ရတာမို့စိတ်ချမ်းသာတယ်လို့ပြောပါတယ
်။ I live in the middle of nowhere so I had to build everything myself. So if I wanted to test my
ကျွန်တော်ကတိတ်ခေါင်းနိုးတဲ့နေရာမှာနေတာမို့အလုံးကိုကိုဘာသာကိုလှုပ်ယူရပါတယ်။ကျွန်တော်တီထွင်တာကိုဆန်းသက်ချင်ရင်ရောင်ကြီးတိုင်းကရိယာတို့အနုကြည်မှန်မြောင်တို့လိုဆန်းသက်တဲ့ပစ္စည်းကရိယာတွေကိုကိုဘာသာကိုလှုပ်ရပါတယ်။ကျွန်တော်နေတဲ့နေရာမှာရနိုင်တာတွေနဲ့အကုန်လုံးကိုလှုပ်ယူရတာကပြောစရာကောင်းပါတယ
်။ Fionn Ferreira ဟာ Ireland West Cork ဒေသက Belly the Hop ကမ်းရိုးတန်းမြို့ကလေးမှာနေထိုင်သူဖြစ်ပါတယ်။ Ireland က The Journal at IE စာဆောင်မှာသူစုရရှိတဲ့အကြောင်းသတင်းဆောင်မနဲ့အတူသူစုရခဲ့တဲ့ project နဲ့ပတ်သက်တဲ့ video ကိုပါဖော်ပြထားပါတယ
် This is where I live the edge of the Atlantic Ocean in beautiful West Cork Ireland There is
Atlantic သမုဒ္ဒရာအစွန်းမှာရှိတဲ့တိတ်လှပတဲ့ West Cork ကျွန်းတွေရှိတဲ့နေရာကကျွန်တော်နေတဲ့နေရာပါအဲ့ဒီကကမ်းခြေတွေမှာတွေ့ရတဲ့အကြီးဆုံးပြဿနာက plastic အပိုင်းအစားတွေတော်တော်များများတောင်တင်လာတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီတဲကအစိုးဆုံးကအချင်းနှစ်စင်တီမီတာအောက်ငယ်တဲ့တိတ်သေးတဲ့ plastic အစအနလေးတွေရဲ့ပြဿနာပါကျွန်တော်ရဲ့ project ကဒီ plastic အစအနလေးတွေကိုထုတ်လုပ်တဲ့နေရာကစာပြီးရေမြောင်းတွေထဲနဲ့သဘာဝဝန်းကျင်ထဲရောက်သွားချိန်အထိသူတို့ကိုဘယ်လိုဖယ်ထုတ်ပြစ်နိုင်မလဲဆိုတာစူးစမ်းဖို့ဖြစ်ပါတယ
်သူဟာသိပ္ပံပညာရှင်တွေဘယ်လိုစဉ်းစားလုပ်ကံကြတယ်ဆိုတာကိုလိုက်ပြီးရှာဖွေပါတယ်အဲ့ဒီထဲမှာပင်လယ်ပြင်နဲ့ရေနံယိုဖိတ်မှုပြဿနာကိုဖြေရှင်းဖို့အတွက်တန်လိုက်မှုန်ကလေးတွေကိုအသုံးပြုတဲ့နီးကိုစိတ်ဝင်စားခဲ့တာဖြစ်ပြီးဒီနီးနဲ့ရေထဲက plastic အဆနာလေးတွေကိုဖယ်ပစ်ဖို့အတွက်စိတ်ကူးရခဲ့တာပါ။ဒါကြောင့်တန်လိုက်မှုန်တွေကိုစီနဲ့ရောပြီး ferro fluid လို့ခေါ်တဲ့တန်တက်ပါတဲ့အရေးဖြစ်ဖြောပြီးရေထဲမှာရှိနေတဲ့ plastic အဆနာလေးတွေကိုဖယ်ပစ်ဖို့ကြိုးစားခဲ့တာပါတဲ့
။ I did a small test and this was indeed the case.
ပထမဆုံးစမ်းသပ်ကြည့်တဲ့အခါဒါဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဆက်ပြီးဒီထဲမှာရှိနေတဲ့ plastic အစအနတွေကိုထယ်ထုတ်နိုင်ဖို့ဒီဇိုင်းဆွဲခဲ့တာပါ။ဒါကိုစမ်းသပ်ဖို့အတွက် plastic အမျိုးအစားအဆင့်မျိုးကိုရွေးပါတယ်။ဒီ plastic တွေကိုစမ်းသပ်မှု1000ကျော်လုပ်ခဲ့ပြီးထယ်ထုတ်မှုအကြိမ်200ကျော်လုပ်ခဲ့ပါတယ်။ဒီရေထဲမှာမျောနေတဲ့ plastic အမှုန်လေးတွေပမာဏဘလောက်ပါနေတယ်ဆိုတာကိုတိုင်းဖို့အိမ်မှာကိုယ်တိုင်လုပ်တဲ့မြင်နိုင်တဲ့ရောင်ကြီးတိုင်းကရိယာကိုသုံးတဲ့အပြင် digital အနုကြည့်မှန်ပြောင်းတွေကွန်ပျူတာနည်းစနစ်တွေကိုပါသုံးပါတယ်။စမ်းသပ်မှုတွေအတော်များများလုပ်တဲ့အခါအကျက်လက်တွေတလေကြီးရလာတာပါ project အစမှာပဲဒီနီးဟာရေထဲက plastic အစနာ85ရာခိုင်နှုန်းလောက်ကိုဖယ်ရှားနိုင်မယ်ဆိုတဲ့ theory ကိုရပါတယ်ဒီအတွက်စကြက်အတိုင်းဆက်စမ်းသပ်တဲ့အခါတန်လိုက်မှုန်ကိုစီနဲ့ရောထားတာဟာပိုထိရောက်မှုရှိတာတွေ့ရတဲ့အတွက်နောက်မှာစီနဲ့ရောသုံးတဲ့စမ်းသပ်မှုတွေကိုပိုတိုးပြီးလုပ်နိုင်မှာဖြစ်ပါတယ်ညီကုန်းချုပ်ရရင်တော့ဒီနီးဟာ plastic အစနာလေးတွေကိုရေထဲကနေဖယ်ရှားဖို့အထူးရောက်ဆုံးနီးဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဒါကိုဓာတ်ခွဲကန်စမ်းသပ်မှုကနေစက်မှုလုပ်ငန်းတွေမှာအထိဘယ်လိုသုံးနိုင်မလဲဆိုတာစဉ်းစားပြီးစမ်းသပ်မှုတွေလုပ်သွားမှာပါ
။ Microplastic လို့ခေါ်တဲ့ plastic အဆန်အလေးတွေဟာအရွယ်အဆန်းအဖြစ်အရှိ 5mm ဒါမှမဟုတ်ဒီထက်ပိုပြီးသေးငယ်တဲ့အရွယ်ရှိပါတယ်။ဒီ microplastic အပိုင်းစားဒါမှမဟုတ် plastic အလုံးလေးတွေဟာသိပ်ပြီးသေးငယ်တဲ့အတွက်ရေစစ်တဲ့အခါဒါမှမဟုတ်ရည်စူးတန့်စင်တဲ့အဆင့်တွေထဲမှာစစ်လို့မရဘဲနဲ့ပါသွားတတ်ပါတယ်။ကဘာတလုံးမှာရောင်းချနေတဲ့ရေတံဘူးအလုံးရဲ့93ရာခိုင်နှုန်းနဲ့ဘုံပိုင်ကရတဲ့ရေ92ရာခိုင်နှုန်းထဲမှာမိုက်ခရိုပလတ်စတစ်တွေပါဝင်နေတယ်လို့မကြာသေးခင်ကထုတ်ပြန်ခဲ့တဲ့ Op Media သတင်းတစ်တန်းမှာဖော်ပြထားပါတယ်။ဒီမိုက်ခရိုပလတ်စတစ်တွေကိုဆက်ပြအတုံးတွေအရေတွေထဲမှာထည့်လိရှိတယ်လို့မျက်နှာတန့်စင်တဲ့ဆေးတွေလက်ဆေးရည်တွေမှာလည်းထည့်သွင်းလိရှိပါတယ်။plastic ပါတဲ့အမြင်တွင်နဲ့ရက်လုတ်ထားတဲ့အဝတ်အထည်တွေကိုရှော့ဖို့တဲ့အခါမှာလဲ microplastic တွေထွက်လာတတ်ပါတယ်။ဒါကြောင့်သူတို့ပါနေတဲ့ပစ္စည်းတွေကိုလူတွေသုံးဆွဲတဲ့အခါဆွန့်ပစ်ရေမြောင်းတွေတဲကနေတဆင့်မြစ်ချောင်းအင်းအိုင်နဲ့ပင်နယ်သမုဒ္ဒရာတွေတဲကိုရောက်သွားလိမ့်ရှိတာပါ။ဒီအခါမှာငားနဲ့တခြားရေသရွာငယ်လေးတွေဟာအစာဆန်နဲ့မှားပြီးစားပြေရာကနေတဆင့်သူတို့ကိုစားသုံးတဲ့ငားကြီးတွေစီရောက်သွားတယ်လို့ငါးကိုစားတဲ့လူအပါဝင်သံတော်ဝင်မှာပါတက်ရောက်မှုတွေရှိလာတာဖြစ်ပါတယ်။ သူ့ရဲ့နီးဟာအဝတ်လျှော်ဇက်ကနေထွက်လာတဲ့ရေစိုးထဲမှာပါနေတဲ့မိုက်ခရိုပလတ်စတစ်တွေနဲ့ပေါ်လီပရိုပလင်းပလတ်စတစ်တွေကိုဖယ်ထုတ်ရမှာထိရောက်မှုရှိတယ်လို့လည်းသူကပြောပါတယ်ဖရာရာဟာနယ်သာလန်စ်မှာတက္ကသိုလ်ဆက်တက်ဖို့လုပ်နေပါတယ်ဆယ်ကျော်သက်တူဖြစ်တဲ့ဖရာရာဟာရှောင်းနက္ခတ္တဗေဒပြတိုင်းမှာပြတိုင်းမှုဖြစ်နေတာဝန်ထမ်းဆောင်နေသူဖြစ်ပြီးသူဟာသိပ်ပံပြိုင်ပွဲပေါင်း12ခုမှာဆုရထားသူဖြစ်တယ်လို့ထရမ့်ဘက်လို့ခေါ်တဲ့လေမှုန့်တူရီယာနဲ့တီဝိုင်းကြီးတွေမှာပါဝင်ဖြောပြနိုင်သူလည်းဖြစ်ပါတယ်။သူဟာဘာသာစကား၃မျိုးကိုကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်တယ်လို့အမေရိကန်ကာကွယ်ရေးဌာနရဲ့သုတေသနစမ်းသပ်မှုဌာနတစ်ခုဖြစ်တဲ့ MIT Massachusetts ဆက်မှုတက္ကသိုလ်လင်ကွန်တက်ခွဲခန်းကလည်းဂျိုသေးသေးလေးတစ်လုံးကိုသူ့နာမည်ပေးထားပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါ
Talking Mute ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာပါ။အခုဒီကနေ့ညဓာတ်ရိုက်လေးလိုက်မှဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါစေရှင
်။ဒေါ်ရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကိုင်ပြည်ပခန့်တွေကြီးထွားခဲ့တာအခုထိပါပဲ။ဒီနှစ်ထဲမှာပဲရင်းငယ်ရေးဆွေးနွေးဖို့မြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ခတ်ရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီးရဲတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မကြခင်ကုံဆုံးတော့မဲ2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲ။ရှေ့ဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။သောတာရှင်တွေအနေနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-32-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
ခုမနက်ခင်းထုတ်လွှင့်ပေးနေတဲ့တနအိစားအစီအစဉ်စာဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 42တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးမှာပါရှင
်။ American Outlet ကသမ္မတ Donald Trump ကိုတရားစွဲဆိုဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာရသက်တပတ်တစ်ပတ်ကျော်လာပြီမဲ့ American ထက်လွတ်တော်မှာတော့ဒီကိစ္စရှင်းမတွန်းနောက်ဆက်တာဖြစ်နေစေရှိနေပါတယ်။ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကဇန်နဝါရီလတဲ့ကြားနဲ့စစ်ဆေးမှုတွေလုပ်မယ်ဆိုပေမဲ့ Democrat အမတ်တွေကတော့တက်သေးတွေစင့်ခေါ်ဖို့နဲ့အထောက်အထားတွေရနိုင်ဖို့အတွက်ထက်လွတ်တော်နဲ့သဘောတူညီချက်ရဖို့တောင်းဆိုနေစေဖြစ်ပါတယ်။ကစစ်တနိုင်ငံမှာခီးတဲ့98ယောက်ပါသွားတဲ့လိုက်ပါတဲ့လေရင်တစည်းတောက်ကြံနေအစောပိုင်းကပြတ်ကြတာကြောင့်လူ12ယောက်ထက်မနည်းသေဆုံးပြီး54ယောက်ဒဏ်ရာရရှိသွားတယ်လို့အရအနာပိုင်းတွေကပြောပါတယ်။လေရင်ခီးစဉ်အမှန်2100ကိုပြန်တန်းတဲ့ Fokker 100လေရင်ဟာ Astana လို့ခေါ်တဲ့ Nar Sultan မြို့တော်ကိုသွားမှာကုလို့ပြတ်ကြခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းမှာလူမျိုးရေးရာရှိတွေကိုတိုက်ခိုက်ဖို့ကြံစီနေတယ်လို့တန်တရားရှိတဲ့ Al-Qaeda အဖွဲ့ဝင်အကြံဖက်သမား5ယောက်ကိုပါကစ္စတန်အကြံဖက်မှုနေနေတိုက်ဖျက်ရေးတပ်ဖွဲ့ကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။ဖမ်းဆီးခံရသူ5ဦးဟာ Al-Qaeda India တိုက်ငယ်အဖွဲ့ခွဲရဲ့အရေးပါတဲ့အဖွဲ့ဝင်တွေဖြစ်ပြီးတယောက်ကတော့ Afghanistan နိုင်ငံအတွင်းလှုပ်ရှားနေတဲ့ Al-Qaeda စစ်စင်ရေးတပ်မှုတယောက်ရဲ့အကူလက်ထောက်တယောက်လည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အကြီးဆုံးဒုံးပျံဒုံးရင်ဒုံးကြီးrocket long march 5ကိုတတိယကြိမ်မြောက်ဖြစ်တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ် Wachan အကဒတ်ဒုံးပျံစကန်ကတည်းတောက်ကြနေညာဘက်ကလွတ်တင်လိုက်ပါတယ် long march 513လို့အမည်ပေးထားတဲ့ဒုံးပျံနဲ့အတူအလေးချိန်၈တန်ရှိတဲ့ရှင်ကျန်း20နိပညာစံတည်ရေးဂျိုတူတလုံးကိုလည်းတည်ဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်အခုမနက်စီစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line do meter 18 19 25တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.